Welcome to the Voice of America in Burmese.
Mingla nya jam ma do da shin mya shin. VOA Myanmar Bai season ye 2019 khu ne February la 9 ye inga ne nya bai 9 na ya ne 10 na di season ne go American pi daw su myo ro Washington DC ga ne line do meter 1925 30 ne ne VOA ye Facebook sa myan ne ga ne tai ye thau lin ni ba bi.ကျမနားလာပါအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပ
ါကျွန်တော်လင်ဦးပါဒီညနားဆင်မဲ့တဲ့နေ့မှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာဒုတိယတချိန်နိုင်ငံတော်ခြေပြမင်ကွန်ဒီနေ့ပြောကြားမှာဖြစ်ပါတယ်မြန်မာဆွေးအော်လက်နက်ကင်တော်လန်နေတဲ့တိုင်းဒေသလက်နက်ကင်အဖွဲ့အစည်းလေးကို Facebook လူမှုကွန်ရက်ကနေဖေရှားလိုက်တဲ့အကြောင်းဒီနေ့ပဲကြေညာပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုယ်စော်ဝင်လည်နေတူကြေညာပေးသွားမှာပါ
ကောင်းပါပြီရှင်အခြေခံဥပဒေပြင်ဆင်ရေးအတွက်ပူးပေါင်းကော်မတီဖွဲ့စည်းဖို့တင်သွင်းထားတဲ့အဆိုကိုဒီကနေ့ပြည်ထောင်စုလွတ်တော်အစည်းအဝေးမှာဆွေးနွေးခဲ့တဲ့သတင်းမှာကတော့
မြန်မာနိုင်ငံမှာခက်ဆက်ဆက်ဆိုးရဆက်ဆက်စစ်မှန်တဲ့ငင်းကြမ်းရင်းနဲ့အနှစ်သာရပြည့်ဝတဲ့ဖက်ဒရယ်ပြည်ထောင်စုမတင်ဆောက်နိုင်သေးတဲ့အတွက်ဒုက္ခမျိုးမျိုးခံစားနေရတဲ့တိုင်းရင်းသားပြည်သူများအရွယ်နဲ့မမြအောင်ဒုက္ခရောက်နေကြရတဲ့စစ်ပေး
ရှိခိုင်ပြည်နယ်မဲဆန္ဒနယ်အမဆက်တက်ကလွှတ်တော်ကိုယ်စားလှယ်တော်ထူမေတင်သွင်းသွားတာပါပြည်စုံကတော့မကြခင်ကြားမှာပါကြားပြင်ပြည်နယ်ဒေသတွေကိုသွားပြီးတော့လူလူနဲ့တွေ့ဆုံနေတဲ့ဒေါအောင်ဆန်းစုကြည်ရဲ့ခီစဉ်ပေါ်ဝေဖန်ချက်တွေကိုကြားကြမယ်အပြင်သူရဦးရွှေမန်းဦးဆောင်တဲ့နိုင်ငံရေးပါတီဖွဲ့စည်းတော်မဲ့တဲ့တင်နဲ့ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရဲ့အထူးသဖြင့်ဟောလီဝုဒ်မင်းသမီးအန်ဂျီလီနာဂျိုလီဘင်္ဂလားဒေ့ရှ်ကော့စ်ပုဂ္ဂစာအနီကဒုက္ခသည်စကားနေသူတွေကိုသွားရောက်တွေ့ဆုံခဲ့တဲ့တဲ့တင်ကိုလည်းကြားမှာပါဒုတိယပိုင်းနာရီမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့တိုက်လေလိုက်ဆွေးနွေးခန်းကိုတင်ဆက်သွားဖို့ရှိပါတယ်။ခုအရင်ဆုံးတော့ဒီကနေ့ညပိုင်းထိတ်တန့်ရသတင်းတွေကိုကွန်လွင်းနဲ့ကိုစောဝင်းလိုင်းတို့ကပြောပြပေးပါအောင်ရှင်
။အမေရိကန်သမ္မတဒေါ်နယ်ထရန့်ဒုတိယတချိန်နိုင်ငံတော်ခြေပြမင်ကွန်ဒီနေ့ပြောကြားမှာဖြစ်ပါတယ်။မင်ကွန်ပြောမယ့်လွတ်တော်အစ်တမှာတော့လူနည်းစုတွေနဲ့အမျိုးသမီးတွေစံချိန်ချိုးလောက်အောင်ရှိနေပါတယ်။သမ္မတရဲ့နောက်ကျောမှာတော့ဒုသမ္မတမိုက်ပင်းစတန်တူအတိုက်ခံဒီမိုကရက်ပါတီအောက်လွှတ်တော်ဥက္ကဋ္ဌနန်စီဖလိုစီရှိနေမှာပါ။အောက်လွှတ်တော်ဥက္ကဋ္ဌကတော့အမေရိကန်သမိုင်းမှာအကြမ်းဆုံးအစိုးရလုပ်ငန်းတွေတစ်စိတ်တစ်ပိုင်းရန်နာခဲ့ရတဲ့အထိခြေတင်ဖြစ်စရာတွေကြုံခဲ့ရတဲ့နေဆက်မှာတတိုင်းကာကြီးသမ္မတရဲ့အစီအစဉ်ကိုကန့်ကွက်ခဲ့ကြတဲ့အောက်လွှတ်တော်ဒီမိုကရက်ကိုယ်စားလှယ်ကိုဦးဆောင်ခဲ့သူလည်းဖြစ်ပါတယ်။နိုင်ငံတော်ခြေပြမင်းကွန်းကိုဇန်နဝါရီလ29ရက်နေ့ကပြောကြားဖို့မူလကစီစဉ်ထားရမယ်လေ။အစိုးရလုပ်ငန်းတွေပြန်လည်လည်ပတ်နိုင်မယ့်အချိန်ထိစိုင်းငံ့ထားဖို့အောက်လွှတ်တော်ဥက္ကဋ္ဌကပြောဆိုထားတာပါ။ဒီနေ့နိုင်ငံတော်ခြေပြမင်းကွန်းမှာတော့ကြီးကျယ်ခမ်းနားမှုကိုရွေးချယ်ရတဲ့အကြောင်းရင်းကိုအဓိကပြောဆိုမှာဖြစ်တဲ့အကြောင်းလဲအင်ပီရိုအကြီးအကဲအရာရှိသူကပြောဆိုထားပါတယ်။မင်းကွန်းမှာတော့လူမှုကြီးကျယ်ရေးနေဆက်လုံခြုံရေးနဲ့တရုတ်နိုင်ငံနဲ့ကုန်သွယ်ရေးနောက်အမေရိကန်အလုပ်သမားတွေကိုအကာအကွယ်ရေးကိစ္စတွေကိုလည်းပြောဆိုမှာဖြစ်တယ်လို့ပြောကြွတင်ကြေညာထားပါတယ်။ကျန်းမာရေးဆက်ရှောင်မှုနဲ့စေဝါစီတတရေးကမ္ဘာတဝန်းကအဆုံးမတက်နိုင်တဲ့ပြည်ပစစ်ပွဲတွေကိုအဆုံးသတ်ရေးစီးရီးတန်တမာရေးကြိုးပမ်းမှုတွေကိုလည်းထက်သွင်းပြောကြားမှာဖြစ်တဲ့အကြောင်းအင်ပီရိုတာဝန်ရှိသူကကြွတင်ပြောဆိုထားပါတယ်
သမ္မတဒေါ်နယ်ထရမ့်ရဲ့သမ္မတဒစ်ကျန်းသက်စာချိန်ဆိုပွဲကော်မတီအနေနဲ့အလူရှင်တွေဆင်းရဲတဲ့အသုံးစရိတ်တွေကိုတင်သွင်းမှုပြည်ထောင်စုအစိုးရရှိနေတွေကတောင်းဆိုလိုက်ပါတယ်။တောင်းဆိုထားတဲ့စာဒါမှမဟုတ်ဆွေးနွေးမှုတွေရှိခဲ့တဲ့ဆိုတဲ့သူတွေနဲ့နှိစက်တဲ့သူတွေကိုကိုကပီအမေရိကန်သတင်းမီဒီယာတွေမှာတင်လင်းလာနေကဖော်ပြနေကြတာပါ2019ခုနှစ်သမ္မတကျန်းသက်စာချိန်ဆိုပွဲနဲ့ဆက်နွယ်နေတဲ့အခမ်းအနားတွေအတွက်လက်ခံရရှိတဲ့ဒေါ်လာ108တန်းကိုကော်မတီအနေနဲ့အလွဲသုံးစားလုပ်ခဲ့သလားဆိုတာနဲ့ပတ်သက်လို့ပြည်ထောင်စုအစိုးရရှိနေတွေကစုံစမ်းစစ်ဆေးနေကြတာပါကျန်းသက်စာချိန်ဆိုပွဲအခမ်းအနားအတွက်ငွေတွေလူတန်းခဲ့တာကြောင့်အပြန်အလှန်သဘောနဲ့အကျိုးခံစာဝင်ပေးခဲ့သလားဆိုတာအပြင်လူတန်းကြတဲ့သူတွေထဲမှာနိုင်ငံခြားသားတွေပါမပါဆိုတာကိုပါစုံစမ်းစစ်ဆေးနေတာပါသမ္မတကျန်းသက်စာချိန်ဆိုပွဲအခမ်းအနားတွေအတွက်နိုင်ငံခြားသားတွေလူတန်းခွင့်ကိုအမေရိကန်ဥပဒေကတားမြစ်ထားတာဖြစ်ပါတယ်အစိုးရရှိနေတွေကဆင့်ခေါ်တောင်းဆိုတဲ့စာကိုသူတို့အနေနဲ့လက်ခံရရှိကြောင်းဒီကိစ္စအတွက်အစိုးရရှိနေတွေနဲ့ပူးပေါင်းဆောင်ရွက်ဖို့ပြန်လည်တုံ့တက်မှုတွေပြုလုပ်နေကြအောင်သမရကျန်းသက်စာကျင်းစုရေးကော်မတီပြောခွင့်ရပြောတာကိုကိုကပီသတင်းနေမှာဖော်ပြကြပါဗျာ
အာဖဂန်နိုင်ငံမြောက်ပိုင်းကတိကျတက်ခတ်မှုတွေအတွင်းအစိုးရတပ်ဖွဲ့ဝင်40လောက်ထိသေဆုံးသွားတဲ့အကြောင်းတာလီဘန်တပုံဖွဲ့ကပြောဆိုလိုက်ပါတယ်ကွန်ဒော့စ်ပြည်နယ်မြို့တော်အနီးဒီနေ့စောပိုင်းတာလီဘန်တပုံတွေတက်ခတ်ခဲ့တာဖြစ်တဲ့အကြောင်းလဲအစိုးရတာဝန်ရှိသူတွေနဲ့မြို့ကန်တွေကပြောပါတယ်တက်ခတ်မှုကြောင့်အနည်းဆုံးစစ်သား25ယောက်နဲ့ရဲ3ယောက်သေဆုံးပြီးနောက်ထပ်လူ20ထန်းရာရောင်းလဲပြည်နယ်ကောင်စီဒုက္ခဆဖီအူလာအမေရိကအာဖဂန်တိုင်းဌာနတွေကိုပြောဆိုလိုက်တာပါကာဘူးမြို့တော်ကကာဝဲဝန်ကြီးဌာနတာဝန်ရှိသူတွေကတော့ဒီနေ့စောပိုင်းတာလီဘန်တပုံတွေအလုံးရင်းနဲ့တက်ခတ်မှုကိုအတိအပြုပြောဆိုခဲ့တယ်လို့တက်ခတ်သူ22ယောက်တည်ဆုံးပြီးအများအပြားတရားရအောင်ပြောဆိုထားပါတယ်အစိုးရတပ်ဖွဲ့ဝင်တွေထိခိုက်မှုရှိကြောင်းအတိအပြုပြင်မယ်လဲကိန်းကနဲအတိအကျကိုတော့မပြောပါဘူးတာလီဘန်ပြောခွင့်ရဇဘီဟူလာမူဂျာဟစ်ကတော့ကွန်တက်စ်ပြည်နယ်ကတက်ခတ်မှုတွင်အာဖဂန်စိုးရတပ်ဖွဲ့ဝင်30တည်ဆုံးကြောင်းပြောဆိုခဲ့ပါတယ်ကရရှိနေတဲ့ဘင်္ဂလားပြည်နယ်တွင်ကရက်စကန်တခုကိုလည်းတပုံးနေမနစ်ညာပိုင်းကဝင်ရောက်စီးနှင်းတက်ခတ်ခဲ့ရမှာလွန်ယူတပ်ဖွဲ့ဝင်10ယောက်တက်မနေတည်ဆုံးသွားတဲ့အကြောင်းလွန်ယူရအနာမတွေကိုကူကာပြီးဒေသခံသတင်းတွေမှာဖော်ပြနေပါတယ်
ဗင်နီဇွဲလားနိုင်ငံပြည်ပခါကိုတိုက်ရင်အသုံးဖြစ်ရှိမှာမဟုတ်ကြောင်းကနေဒါနဲ့လီမာလက်တင်အမေရိကန်နိုင်ငံများအဖွဲ့တို့ကပြောကြားလိုက်ပါတယ်ဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုအပေါ်ဖိအားပေးနိုင်ရေးအတွက်တခြားနိလနေကိုရှာဖွေနေကြောင်းအဖွဲ့ဝင်73နိုင်ငံပါတဲ့အဲ့ဒီလီမာလက်တင်နဲ့အမေရိကန်နိုင်ငံများအဖွဲ့နိုင်ငံကြီးဝန်ကြီးတွေကပြောပါတယ်သူတို့အဖွဲ့အနေနဲ့တိုက်ရင်အားကိုအသုံးပြုခြင်းမဟုတ်ဘဲနိုင်ငံရေးတန်တမာရေးနိလန်တို့နဲ့ငင်းကြတဲ့အသွင်ကူးပြောင်းရေးကိုလိုလားတယ်ဆိုတာထပ်လောင်းပြောကြားလိုကြောင်းပြောပါတယ်လီမာနိုင်ငံများအဖွဲ့ရဲ့ကြေညာချက်ထွက်မလာခင်ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုကလည်းဗင်နီဇွဲလားပြည်သူတွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီအဖြစ်ဒေါ်လာ140ကူညီမယ်အကြောင်းကြေညာခဲ့ပြီးသမ္မတမာဒူရိုအစိုးရဟာအကြောက်တရားတွေဝင်လာအောင်စစ်တပ်အင်အားကိုအသုံးပြုလိုတဲ့အာဏာရှင်အစိုးရဖြစ်ကြောင်းပြောပါတယ်ဗြိတိန်ပြင်သစ်ဂျာမနီနဲ့စပိန်အပါအဝင်ဥရောပတိုက်16နိုင်ငံတို့ကလည်းအတိုက်ခံကောင်းဆောင်ဟွမ်ဂွေဒိုကိုဗင်နီဇွဲလားနိုင်ငံခေါင်းဆောင်အဖြစ်အသိအမှတ်ပြုတဲ့အမေရိကန်ပြည်ထောင်စုရဲ့ရည်တည်ချက်ကိုထောက်ခံကြောင်းပြောကြပါတယ်
အတန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တမြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာစစ်ရောက်ဝင်လက်နက်ကင်တော်လန်နေကြတဲ့တိုင်းဒေသလက်နက်ကင်အဖွဲ့အစည်းလေးကို Facebook လူမှုကွန်ရက်ကဖယ်ရှားလိုက်ကြောင်းဒီနေ့ပဲကြီးညာလိုက်ပါတယ်အေရခိုင်တပ်ဖွဲ့ MND ကုကန်တပ်ဖွဲ့ KIA ကချင်လက်နက်ကင်ဖွဲ့နဲ့ TNL တောင်းပလောင်ဖွဲ့တွေဟာ NDA ရှိတဲ့အဖွဲ့အစည်းအဖြစ် Facebook စာမျက်နှာကဖယ်ရှားလိုက်တဲ့ကြောင်းဒီနေ့ပဲကုမ္ပဏီကကြီးညာချက်ထုတ်ပြန်လိုက်တာပါလက်နက်ကင်အဖွဲ့လေးဘွဲ့ကိုအားပေးထောက်ခံသူတွေကိုစားပြုသူတွေကိုနောက်ထပ်တွေ့ရှိတဲ့အခါ Facebook စာမျက်နှာပေါ်ကဖယ်ရှားသွားမှာဖြစ်ကြောင်းလည်းကြီးညာချက်ကဖော်ပြထားပါတယ်ချမ်ဖက်ဝါရီလှုပ်ရှားမှုစနေတရအမုန်းပွားအောင်ကြိုးပမ်းမှုလူများပြားကိုတပ်ဖြတ်မှုလူမောကုန်မှုနဲ့တခြားရာဇဝတ်မှုမြောက်တဲ့လူရည်တွေပါဝင်ပြစ်ခတ်ဖြစ်စေတဲ့လူရည်တွေကို Facebook စာမျက်နှာတွေပေါ်မှာလက်ခံမှာမဟုတ်ကြောင်းလည်းပြောဆိုထားတာပါမြန်မာနိုင်ငံကလူမျိုးရေးပြစ်ခတ်တွေရဲ့အကြောင်းရင်းခံတွေကို National ရောအသိအမှတ်ပြုလက်ခံထားတယ်လို့လူမှုကွန်ရက်ကော်မတီတစ်ခုအနေနဲ့ပြဿနာတွေကိုထိန်းချုပ်နိုင်မှုအထက်နိုင်ဆုံးကြိုးပမ်းတဲ့အနေနဲ့အခုလိုဖယ်ရှားတာတွေလုပ်တဲ့ဖြစ်တဲ့အကြောင်းလဲ Facebook ရဲ့ကြေညာချက်ကဖော်ပြထားပါတယ်မြန်မာနိုင်ငံရဲ့ Facebook စာမျက်နှာတွေပေါ်မှာအမုန်းစကားတွေနဲ့လူနည်းစုတွေပေါ်လူခွင့်ရေးချုပ်ဖောက်မှုတွေကိုအားပေးရရောက်တဲ့လူရက်တွေပြန့်နှံ့နေတာတွေကိုထိချုပ်ဖို့ပြုတ်ခွက်ခဲ့တဲ့အကြောင်းကုလသမဂ္ဂရရှိရေးအပါအဝင်ဝေဖန်မှုတွေထွက်ပေါ်ခဲ့ပြီးနောက်မှာပဲအရေးယူမှုတွေလည်းပေါ်ပေါက်လာတာဖြစ်ပါတယ်
မြန်မာနိုင်ငံရှမ်းပြည်နယ်တွေကိုတရားမဝင်ဝင်ရောက်လာသူထိုင်းနိုင်ငံသား80ကိုအာဏာပိုင်တွေကဖမ်းဆီးမိခဲ့ပါတယ်သူတို့ကိုထိုင်းမြန်မာနယ်စပ်ချင်းရိုင်နယ်အနီးဆုံးမြန်မာနိုင်ငံဘက်မိုက်ဆပ်မြို့နယ်အတွင်းကဝလာဟူတိုင်းရင်းသားတွေအများဆုံးနေထိုင်တဲ့ရပ်ကွက်တွေတဲခုခံကာရာအိုကေစတဲ့နေရာတွေမှာမြန်မာဘက်ကမူးယစ်နဲ့မူကင်းထိချိုရေးအဖွဲ့တွေကပိုက်စိတ်တက်ရှာဖွေစစ်ဆေးပြီးဖမ်းဆီးခဲ့တာဖြစ်တဲ့အကြောင်းချင်းရိုင်ခရိုင်လူဝင်မှုကြီးကြပ်ရေးအရာရှိရဲမှူးအေကွန်ဘွန်စပါတင်ကဖေဖော်ဝါရီလ4ရက်နေ့မှာအတည်ပြုပြောကြားပါတယ်။လက်ချိလက်ခိုင်ထူထူအုပ်ချုပ်ရေးဦးစီးဌာနကထုတ်ပြန်တဲ့သတင်းမှာတော့ရှမ်းပြည်နယ်မိုက်ဆပ်မြို့မိုးတလန်ကျေးရွာအုပ်စုအတွင်းဝါအထုဒေသနှင့်အတွင်းကကာရာအိုကေဆိုင်နေမှာဖေဖော်ဝါရီလ3ရက်နေ့ကဖမ်းမိခဲ့တယ်လို့ဆိုပါတယ်။လက်ရှိမှာတော့သူတို့ကိုမိုင်းတွန်းရဲစခန်းမှာအမှုဖွင့်အရေးယူထားတယ်လို့ဆိုပါတယ်။အခုလိုရှမ်းပြည်နယ်အတွင်းထိုင်းနိုင်ငံသားတွေသားတွေအစုလိုက်အပြုံလိုက်တရားမဝင်နေထိုင်မှုနဲ့အဖမ်းခံရတာဒါပထမဆုံးအကြိမ်ဖြစ်တယ်လို့ထိုင်းဘက်ကပြောဆိုထားပါတယ်။
မြန်မာနိုင်ငံပါဝင်ကမ္ဘာတဝန်းဒီမိုကရေစီလွတ်လပ်ခွင့်တွေဆက်လက်ကျဆင်းနေစေဖြစ်ကြောင်းဝါရှင်တန်ခြေစိုက် Freedom House ရဲ့အစီရင်ခံစာတစ်ခုကဖော်ပြပါရတယ်။နိုင်ငံပေါင်း195နိုင်ငံကအခြေအနေတွေကိုစက်စစ်လေ့လာထားတဲ့အစီရင်ခံစာမှာဒစိတပိုင်းလွတ်လပ်ခွင့်ရှိတဲ့နိုင်ငံအဖြစ်သတ်မှတ်ထားတဲ့မြန်မာနိုင်ငံဟာပြီးခဲ့တဲ့နှစ်က30တမတ်ရထားရာကဒီနှစ်မှာတမတ်လျော့ပြီးအမှတ်30ရတဲ့အကြောင်းဖော်ပြထားပါရတယ်။ပြီးခဲ့တဲ့နှစ်ထဲမြန်မာနိုင်ငံမှာ Writer သတင်းတော်နှုတ်ကိုဖန်စီပြီးထောင်နိုင်ဖြစ်ပေးခဲ့တာပါဝင်သတင်းမီဒီယာလွတ်လပ်ခွင့်နေပေါ်ဖိနှိပ်မှုတွေကြေကြေပြင်းပြင်းရှိနေစေဖြစ်ကြောင်းလည်းပေါ်ပြထားတာပါအသက်ခံရနေရဆုံးခွာကြရတဲ့အရသားတွေနဲ့လူနည်းစုတွေထောင်ချရှိခဲ့တဲ့အကြောင်းနဲ့တိုင်းနဲ့ချီရရင်းကြတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ရတဲ့အထိစစ်တပ်ကလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တာတွေကိုလည်းစီရင်ခံစာမှာကိုးကားဖော်ပြထားပါတယ်ဖိနှိပ်ဟောင်းအစီရင်ခံစာထဲမှာပဲအမေရိကန်မှာဒီမိုကရေစီလွတ်လပ်ခွင့်တွေတည်တည်ကျဆင်းလာတာကိုလည်းဖော်ပြထားတာပါတရားဥပဒေစိုးမိုးရေးအချက်လက်တွေပေါ်အခြေခံဖော်ပြတဲ့သတင်းမီဒီယာတွေနဲ့တခြားဒီမိုကရေစီအခြေခံမှုတွေပေါ်တိုက်ခိုက်ခံနေရတာတွေအတွက်လည်းသမ္မတတော်နဲ့ထရမ့်မှာတာဝန်ရှိတယ်လို့ဝေဖန်ထားပါတယ်ဒီမိုကရေစီတိုင်းပြည်တွေကိုအာဏာရှင်တွေကနောက်ဆုံးမှာအာဏာကိုချုပ်ကန့်ခဲ့ကြတဲ့ပုံစံမျိုးနဲ့ဆင်တူနေတယ်လို့လည်းသတိပေးထားတာပါစီရင်ခံစာမှာလေ့လာဆန်းစစ်ထားတဲ့နိုင်ငံပေါင်း195နိုင်ငံနဲ့44ရာခိုင်နှုန်းရှိတဲ့နိုင်ငံပေါင်း86နိုင်ငံကိုလွတ်လပ်ခွင့်ရှိတဲ့နိုင်ငံတွေဖြစ်သတ်မှတ်ထားပြီး 30ရာနှုန်းရှိတဲ့59နိုင်ငံကတော့ဒီတစ်ပိုင်းလွတ်လပ်တဲ့နိုင်ငံတွေဖြစ်သတ်မှတ်ထားလို့26ရာနှုန်းတော့နိုင်ငံပေါင်း50ခုတော့လွတ်လပ်မှုမရှိတဲ့နိုင်ငံတွေဖြစ်နေလဲသတ်မှတ်ထားပါတယ်
အရေးပြကျွန်းဆွယ်ကိုပိုယဟမင်းကြီးတပားရဲ့ပထမဆုံးခီးစဉ်အဖြစ်အာရဇော်ဘွားများပြည်တော်စု UAE မှာရောက်နေတဲ့ပိုယဟမင်းကြီး Francis ဟာဒီကနေ့အင်္ဂါနေ့မှာရောမမြို့ကိုပြန်လည်ထွက်ခွာသွားပါပြီပိုယဟမင်းကြီးပြန်လည်မထွက်ခွာခင်ဒီကနေ့မှာပဲအဘူဒါဘီမြို့တော် Zayed အာဂဇာယုံမှာဝတ်ပြုဆုတောင်းပွဲကြီးကိုပိုယဟမင်းကြီးကဦးဆောင်ကျင်းပခဲ့ပါတယ်ဒီဆုတောင်းပွဲကိုလူပေါင်း 33,000 ကျော်တက်ရောက်ခဲ့ကြတာပါအရေးပြကျွန်းဆွယ်တလွာခရီးယံဘာသာကိုးကွယ်သူတွေအများဆုံးတက်ရောက်တဲ့ဆုတောင်းပွဲလည်းဖြစ်ပါတယ်တနေ့ကနေ့ကကျင်းပခဲ့တဲ့ဘာသာပေါင်းစုံညီလာခံကြီးမှာပိုယဟမင်းကြီးကအရှိလေပိုင်းဒေသတွေမှာစစ်ပွဲတွေအဆုံးသတ်ရေးနဲ့ယင်မင်စီးရီးယားအီရတ်နဲ့လစ်ဗျာဒေသတွေမှာပြည်ပကတွေအဆုံးသတ်ရေးအတွက်တောင်းဆိုခဲ့ပါတယ်သူ့ရဲ့ခီးစဉ်ဟာဘာသာပေါင်းစုံအကြားဆက်ဆံရေးမှာတမိုင်းဆက်မျက်နှာတည်ဖွင့်တဲ့ခီးစဉ်အဖြစ်ပေါ်ဟမင်းကြီး Francis ကဖော်ပြပြောဆိုခဲ့ပါတယ
်အင်္ဂါနေ့ညပယ်ထိတ်တန့်ရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဇော်ဝင်းလိုင်တို့ကကြီးညာပေးခဲ့တာပါ VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းထုတ်လွှင့်ချိန်နဲ့တပြိုင်တည်းတရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ဆက်သွားပါရမယ်အခြေခံဥပဒေပြင်ဆင်ရေးအတွက်ပူပေါင်းကော်မတီဖွဲ့စည်းဖို့တင်သွင်းထားတဲ့အဆိုကိုဒီကနေ့ပြည်ထောင်စုလွှတ်တော်အစည်းအဝေးမှာဆွေးနွေးခဲ့ပြီးထောက်ခံသူကအများစုဖြစ်ပေမဲ့ကန့်ကွက်သူတွေလည်းရှိပါတယ်။ပြည်တွင်းငြိမ်းချမ်းရေးအတွက်ပြင်ဆင်ဖို့လိုတယ်လို့ထောက်ခံသူတွေဘက်ကဆွေးနွေးပြီးကန့်ကွက်သူတွေဘက်ကတော့လှုပ်ထုံလုံနီးနဲ့မညီဘူးဆိုတာကိုထောက်ပြဆွေးနွေးကြတာပါ။တက်မလို့ရာကိုလွှတ်တော်ကိုယ်စားလှယ်တွေကတော့ပါဝင်ဆွေးနွေးတာမရှိခဲ့ပါဘူး။ဒီအကြောင်း VOA မြန်မာပိုင်းသတင်းထောက်ကိုမိုးစောကရန်ကုန်မြို့ကနေတင်ပြပို့ထားပါတယ်။
ဟုတ်ကဲ့ဇန်နဝါရီလ29ရက်နေ့ကအရေးကြီးအဆိုအဖြစ်ပြည်တော်စုလွှတ်တော်မှာတင်ပြထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေစောလင်စွာပြင်ဆင်ရေးအတွက်ပူးပေါင်းကော်မတီတရဖွဲ့စည်းရေးအဆိုကိုဒီကနေ့ပြည်တော်စုလွှတ်တော်မှာဆွေးနွေးရမှာထောက်ခံဆွေးနွေးသူ22ဦး၊ကန့်ကွက်သူ5ဦးနဲ့အကြံပြုဆွေးနွေးသူ4ဦးရှိခဲ့ပါတယ်။ထောက်ခံဆွေးနွေးသူအများစုမှာတိုင်းရင်းသားပါတီတွေကကိုယ်စားလှယ်တွေပါဝင်ပြီးရခိုင်ပြည်နယ်မဲဆန္ဒနယ်အမှတ်7ကဒေါ်ထုမေကအခုလိုဆွေးနွေးပါတယ်။
မြန်မာနိုင်ငံမှာခက်ဆက်ဆက်ဆိုးရဆက်ဆက်စစ်မှန်တဲ့ငင်းချမ်းရင်းတဲ့အနှစ်သာရပြည့်ဝတဲ့ဖေဒရယ်ပြည်ထောင်စုမတင်ဆောင်နိုင်သေးတဲ့အတွက်ဒုက္ခမျိုးမျိုးခံစားနေရတဲ့တိုင်းရင်းသားပြည်သူများအရွယ်နဲ့မမြအောင်ဒုက္ခရောက်နေကြရတဲ့စစ်ဘေးဒဏ်ခံကလေးငယ်များအမျိုးသမီးများနဲ့တက်ကြီးရွယ်ဝများစစ်ပွဲများကြောင့်အရွယ်မတိုင်ခင်ကြွေလွင့်နေရကြရတဲ့လူငယ်များအပေါ်ကိုကျင်းစာစိတ်မြစ်တန်စိတ်ထားရှိပြီးသဘောထားကြီးစွာနဲ့အခြေခံဥပဒေကိုပြင်ဆင်ဖို့အားလုံးပူးပေါင်းဆောင်ရွက်နိုင်ရေးအတွက်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီတရဖွဲ့စည်းရန်ပြည်ထောင်စုလွှတ်တော်သို့တိုက်တွန်းကြောင်းအဆိုအားလေးနက်စွာအကြံပြုဆွေးနွေးရင်းနှင်ကုန်းချောက်ရပါတယ်
။ပြောပွဲမဲဆန္ဒနယ်ကလွှတ်တော်ကိုယ်စားလှယ်ဦးတောင်းအေးကတော့အရေးကြီးဆိုတင်ပြချက်ဟာပြည်ထောင်စုလွှတ်တော်ဆိုင်ရာဤဥပဒေ66ကကြီးနဲ့ကန့်ညီမှုရှိမရှိတင်ပြခဲ့သလိုဖွဲ့စည်းပုံပြင်ဆင်ရမှာလဲဖွဲ့စည်းပုံအခြေခံဥပဒေအခန်း7ပါပုံမှန်တွေအပြင်ပြည်ထောင်စုလွှတ်တော်ဥပဒေဤဥပဒေတွေနဲ့ကန့်ညီမှုမရှိကြောင်းတင်ပြခဲ့ပါတယ်။ဒီလိုမကိုက်ညီတာကြောင့်နိုင်ငံတော်ဖွဲ့စည်းပုံဆိုင်ရာခုံရုံးကဆုံးဖြတ်ချက်နဲ့သဘောထားကိုရယူဖို့ဦးတောင်းအေးကတင်ပြထားပါတယ်
။ဒီနေ့မြို့သားရင်ကြားစီရေးလို့ကြွကြော်နေတဲ့အစိုးရတရက်အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုပြတ်ထန်းထားတဲ့ဥပဒေများနဲ့အငြင်းငြင်းချမ်းစွာအားလုံးပူးပေါင်းဆောင်ရွက်ခြင်းအတာအကောင်းဆုံးဖြစ်ပါတယ်။နိုင်ငံကြီးပါဝင်ကျွန်တော်တို့အားလုံးဟာဖွဲ့စည်းပုံအခြေခံဥပဒေပုံမှန်125ပါဇယားလေးနဲ့အညီဂတိတ္တစာပြုထားတယ်ဖြစ်ပါတယ်။နိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေကိုထိန်းသိမ်းကာကွယ်စောင့်ရှောက်ပြီးနိုင်ငံတော်ရဲ့ဥပဒေများကိုလည်းလိုက်နာပါမယ်လို့ဖော်ပြထားပါတယ်။ဒီဂတိတ္တစာတည်ဖို့လိုပါတယ်။ညီကုံညုတ်တင်ပြလို့ကတော့ကျွန်တော်နဲ့ကိုယ်စလဲအချို့ဆွေးနွေးချက်ရာဦးအောင်ကြည်ညွန့်ရဲ့အဆိုဟာဥပဒေနဲ့ကန့်ညီခြင်းမရှိဘူးလို့ဆိုတဲ့အတွက်ဒါကိုလက်မခံရင်ဖွဲ့စည်းပုံအခြေခံဥပဒေအရဖွဲ့စည်းထားတဲ့နိုင်ငံတော်ဖွဲ့စည်းပုံဆိုင်ရာခုံရုံးရဲ့ဆုံးဖြတ်ချက်နဲ့သဘောထားကိုရယူပေးနိုင်မှရန်နိုင်ငံကကြီးကလေးစားစွာတင်ပြရင်ညီကုံချုပ်ရပါတယ်။
ရန်ကုန်တိုင်းဒေသကြီးမဲဆန္ဒနယ်အမှတ်73ကလွတ်တော်ကိုယ်စားလှယ်ဒေါက်တာမြညာနာဆိုးကတော့အရေးကြီးဆိုတင်ပြထားတဲ့ပူပေါင်းကော်မတီဖွဲ့စည်းရေးနဲ့ပတ်သက်လို့အခုလိုပြောဆိုပါတယ
်ပြင်ဆင်ရေးဆိုတာနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုတဲ့အခန်းစနစ်ကိုပဲအားလုံးကပြင်းပြင်းကြပါတယ်အဲ့ဒီပုံမှန်တွေမှာပြင်ဆင်ရေးပူပေါင်းကော်မတီဖွဲ့စည်းခြင်းမပြုရလို့လဲမကတ်သတ်ထားပါဘူးပြင်ဆင်ရေးဆိုတဲ့စကားရက်တစ်ခုပေါ်မှာပဲအ내ကောက်ဖို့မသိပါဘူး
ပူပေါင်းကော်မတီဖွဲ့စည်းတာဟာအခြေခံဥပဒေပြင်ဆင်ရေးမှာပါတီတရအแทးကမဟုတ်ပဲအခြားပါတီတွေအပြင်တမရတာလွှတ်တော်ကိုယ်စားလှယ်တွေပါပါဝင်ရေးအတွက်ဖြစ်ကြောင်းဒေါက်တာမြတ်ညာနာဆိုးကပြောပါတယ်။အကြံပြုဆွေးနွေးချက်တွေမှာတော့ပူပေါင်းကော်မတီဖွဲ့စည်းတာဟာပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံရဲ့အခြေခံဖြစ်တဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ရဲ့မူပေါင်းတွေကိုကျော်လွန်နေသလားဆိုပြီးမေးမြန်းဆွေးနွေးတာတွေရှိသလို ကော်မတီကိုအချိန်ကာလတက်မှတ်ပြီးထိရောက်တဲ့လုပ်ငန်းစဉ်တွေချမှတ်ဆောင်ရွက်ဖို့လဲတိုက်တွန်းတာတွေရှိပါတယ်ဒီကနေ့ပြည်တော်စုလွှတ်တော်ဆွေးနွေးပွဲမှာတမရတာလွှတ်တော်ကိုယ်စားလှယ်တွေပါဝင်ဆွေးနွေးတာတော့ရှိခဲ့ပါဘူးလွှတ်တော်ရန်နာချိန်မှာတမရတာလွှတ်တော်ကိုယ်စားလှယ်ဗိုလ်မှူးချုပ်မောင်မောင်ကသူတို့ရဲ့လူသားချက်ကိုအခုလိုပြောပါတယ
်ကျွန်တော်တို့ကဒီပြင်ကျင်နေဆိုရင်ပြင်ကျင်တဲ့ပုံမှန်ကိုဥပဒေမူကြပြီးရေးတင်ရပါတယ်ရေးတင်ပြီးလို့ရှိရင်အဲ့ဒီမှာကျွန်တော်ဝိုင်းဆွေးနွေးရအောင်ဆွေးနွေးတဲ့အခါကျရင်တော့သူတို့တင်လာတဲ့ဥပဒေမူကြမှာမူတည်ပြီးတော့ကျွန်တော်တို့ကဝိုင်းအောင်ဆွေးနွေးမှာပေါ့နော်ဆွေးနွေးပြီးတော့မှသာလေကျွန်တော်တို့လုံးလုံးတိုင်းပဲလွတ်တော်ထဲမှာမဲခွဲဆုံးဖြတ်တော့ဆက်သွားမှာပေါ့။တော့အဲ့တိုင်းပဲသွားစီချင
်။လောလောဆယ်မှာတော့ပူပေါင်းကော်မတီဘလို့ဖွဲ့စည်းမလဲဆိုတာကိုစောင့်ကြည့်နေစေရှိပြီးကော်မတီဖွဲ့စည်းမှုပေါ်မှာမူတည်ပြီးဆုံးဖြတ်သွားမှာဖြစ်ကြောင်းလည်းဆက်ပြောပါရက်။ဒီကနေ့တင်ပြတဲ့အဆိုတွေနဲ့ပတ်သက်ပြီးဗုဒ္ဓဟူးနေ့ပြည်တော်စုလွတ်တော်အစည်းအဝေးမှာလွတ်တော်ဒုတိယနိုင်ငံကပြန်လည်ဆွေးနွေးပြီးလွတ်တော်ရဲ့အဆုံးဖြတ်ကိုရယူသွားမယ်လို့ပြည်တော်စုလွတ်တော်နိုင်ငံကဦးတီခွန်မြတ်ကအစည်းအဝေးပြီးမှကြေညာသွားပါတယ
်ကိုမိုးစောပါရှင်ခရတော်ဆန်းစုကြည်ရဲ့ပြည်တွင်ခရီးစဉ်သတင်းပဲဆက်ရအောင်ပါပြည်내ဒေသတွေကိုတော့ရောက်ပြီးတော့ဒေသခံလူလူနဲ့တွေ့ဆုံတဲ့နိုင်ငံတော်အတိုင်းအမြခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ရဲ့ခီးစဉ်တွေဟာဝေဖန်တန်တွေထွက်နေတယ်လို့2020ပြည်내ရွေးကောက်ပွဲအတွက်မဲဆွယ်ရလို့မထင်တဲ့အကြောင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ပြန်ကြားရေးတာဝန်ခံက VOA ကိုပြောပါရယ်ဒေါက်အောင်ဆန်းစုကြည်ဟာအင်္ဂါနေ့ကရှမ်းပြည်နယ်ဖက်မှာရောက်နေပြီးဒီခီးစဉ်ပြည်ရင်တနင်္လာရီတိုင်းဖက်ကိုသွားဖို့ရှိတယ်လို့လည်းမုံရဦးအောင်ရှင်ကပြောပါရယ်အပြည့်စုံကိုတော့ကိုစောထက်ကရန်ကုန်ကနေသတင်းပေးပို့ထားပါရယ်
2019ရဲ့တတိယမြောက်ပြည်내ခီးစဉ်အနေနဲ့နိုင်ငံတော်တာဝန်ခံဒေါက်တာဆန်းစုကြည်ဟာဖေဖော်ဝါရီလ5ရက်နေ့ကရှမ်းပြည်အစီပိုင်းနဲ့တောင်ပိုင်းကိုသွားပြီးလူလူနဲ့တွေ့ဆုံခဲ့ရပါဒီနှစ်အစပိုင်းမှာပဲပြည်내ရီဘက်ကိုဒေါက်တာဆန်းစုကြည်ခီးဆက်နေရတဲ့အပေါ်ထွက်ပေါ်နေတဲ့ဝေဖန်တန်တချို့ကို NLD ပြန်ကြားရေးတာဝန်ခံကငင်းလိုက်တယ်လို့နောက်သွားဖို့ရှိတဲ့ခီးစဉ်နဲ့ပတ်သက်လို့လည်း VOA ကိုအခုလိုပြောပါရယ
်ခီးစဉ်ရည်ရွယ်ချက်ကတော့သူခါတိုင်းလိုပါပဲသူကအခုနောက်ပိုင်းမှာလေဒီနေရီပေါ့ဗျာဒီနေရီကိုသူသွားတယ်ပေါ့နော်သွားတယ်ပေါ့ပထမသွားတာတော့ကချင်းပေါ့ကချင်းပြီးတော့ချင်းပေါ့အခုရှမ်းပေါ့လေနော်သွားတယ်နောက်ကျွန်တော်ကြားလာတော့တနင်္သာရီတို့ဘာလို့ပဲလဲသွားအောင်မယ်လို့ကျွန်တော်ကြားတယ်ကျွန်တော်မြင်လာတော့သူတိုင်းရင်းသားဒေသတွေမှာဒါဆက်ပြီးတော့ပြန်ပြီးတော့ပေါ့လေသူအချိန်နဲ့အချိန်ရာတော့မှာတည်းကတွေ့ရင်ဆုံညင်တယ်ပေါ့တိုင်းရင်းသားလူလူနဲ့တွေ့ရင်ဆုံညင်တယ်ဆိုတဲ့သဘောပါပဲအဲ့တော့ပဲကျွန်တော်တို့မြင်ပါတယ်တခြားဟိုတွေတင်လို့ပေါ့ဗျာဒီဟာတွေက2020နီးလို့ဟိုလာဒီရွေးကောက်ပွဲအတွက်မဲဆွဲတာတို့ဘာလို့ဒါမျိုးတွေမျိုးတော့ကျွန်တော်တို့အဲ့ဒါတော့မထင်ဘူးဗျာနော်ဒါတွေကဟိုသူ့ရဲ့သူလိုရိုးလုံးဆင်ပါပဲဒီမျိုးတွေကသူအချင်းအားတဲ့အခါဟိုအခွန်အခါဒါတဲ့အခါမှာဒီလိုပဲတိုင်းရင်းသားဦးနယ်စုတွေဒီကိုသွားတာလာတာရှိတတ်ပါတယ်အဲ့လိုပဲကျွန်တော်တို့ဟိုပါပဲရိုးပဲကျွန်တော်တို့မြင်ပါတယ်ဗျာ
ဒေါက်ဆာစုကြည်ဟာရှမ်းပြည်အစီပိုင်းကတာချီလေးမြို့ကိုအင်္ဂါနေ့မနက်9နာရီခွဲမှာရောက်ခဲ့ပြီးမိုင်းရောင်းတဲ့ကျိုင်းတုံကိုနေကင်းပိုင်းမှာခရီးဆက်ပါတယ်ညနေပိုင်းမှာတော့တောင်ကြီးမြို့ကိုသွားပါတယ်တာချီလေးမြို့အောင်မြတ်ခမ်းမမှာနိုင်ငံရေးပါတီရည်နဲ့ရပ်ဘက်ဖွဲ့စည်းတွေ90လောက်တက်ရောက်တဲ့တွေ့ဆုံပွဲကိုလုပ်ခဲ့ပါတယ်ဘဲဒေသပဲရောက်ရောက်ပြည်သူတွေရဲ့အခြေခံလိုအပ်ချက်ကအတူတူပဲဖြစ်တယ်လို့အဲ့ဒီတွေ့ဆုံပွဲအတွင်းဒေါက်ဆာစုကြည်ကပြောသွားတယ်လို့Federal Democracy ပြည်အောင်စုတည်ထောင်ရေးနဲ့ပတ်သက်လို့လည်းပြောသွားပါတယ်
။နိုင်ငံတကာနိုင်ငံတို့တက်ဖို့အတွက်အရေးကြီးဆုံးကတော့ပြည်သူလူထုရဲ့စိတ်ဓာတ်ရင်းပါ။ပြည်သူလူထုစိတ်ဓာတ်ရင်းအားနဲ့ပြည့်စုံတယ်ဆိုလို့ရှိရင်ရုပ်ပိုင်းဆိုင်ရာဘယ်လိုပြဿနာအခက်အခဲတွေလဲရှိရှိဒီမှာတော့ကြော်သားနေတာဖြစ်ပါတယ်။ဒီမှာတော့အစိုးရဟာစစ်မှန်တဲ့ Federal Democracy ပြည်အောင်စုကြီးကိုထူထောင်ချင်ပါတယ်လို့ဒီမှာတော့ပြောပါတယ်။ဘာဖြစ်လို့ကျမတို့ဒီလိုပြောရလဲဆိုတော့ကျမတို့နိုင်ငံနဲ့အသက်တော်ဆုံးစနေလို့ကျမတို့ယူဆလို့ပဲဖြစ်ပါတယ်။ဒီနိုင်ငံလိုတိုင်းသားလူမျိုးပေါင်းစုံနဲ့ဖွဲ့စည်းထားတဲ့မတူကွဲမြေကွဲပြားမှုတွေပေါ်မှာညီညွတ်မှုတည်ဆောက်ရမယ်နိုင်ငံအတွက်ဆိုလို့ရှိလို့ရှိတယ်။ကျမတို့ဟာတရားနဲ့တရားနားလည်မှုရှိဖို့တရားနဲ့တရားလေးစားဖို့ဆိုတာအင်တာမအရေးကြီးပါတယ်
။ဒေသခံတွေကတော့လက်မှတ်ဆက်သွယ်ရေးကောင်းမွန်လာအောင်လုပ်ပေးဖို့ကုန်ကားတွေအတွက်လမ်းဖြတ်တန်းကားတွေလုံခြုံကောက်ခံတာမလုပ်ဘူးလေယာထွက်ကုန်တွေဈေးကောင်းရဖို့မြေယာပြဿနာတွေနဲ့လူမှုရေးကိစ္စတွေကိုအဓိကထားတင်ပြကြပါရယ်ဖေဖော်ဝါရီလ9ရက်နေ့ကျရင်ရှမ်းပြည်တောင်ပိုင်းတောင်ကြီးမြို့မှာလုံမယ်ရှမ်းပြည်နယ်နေအခမ်းအနားကိုလည်းနိုင်ငံတော်အတိုင်ပင်ခံတက်ရောက်ပြီးမိန့်ခွန်းပြောဖို့ရှိရလို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေကအတည်ပြုပြောဆိုပါရယ
်ကိုစောထက်တင်ပြတော်တာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါရယ်သူရဦးရွှေမန်းဦးဆောင်တဲ့ပြည်တော်စု ကောင်ကျိုးဆောင်ပါတီ Union Betterment Party UBP ကိုထူထောင်ဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်မှာ February 5ရက်အင်္ဂါနေ့ကတရားဝင်လျှောက်ထားလိုက်ပြီးဖြစ်ပါတယ်။တီပါတီသစ်ဟာလာမယ့်2020ရွေးကောက်ပွဲအတွက်ဦးတည်တာကြောင့်မြန်မာနိုင်ငံရင်းမှာအားပြိုင်မှုတွေပုံများလာမယ်ဆိုတဲ့သုံးသပ်ချက်မျိုးလည်းရှိပါတယ်။ဒီအကြောင်း VOA မြန်မာပိုင်းသတင်းထောက်မမေခါကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။
တချိန်ကစစ်အစိုးရလက်ထက်မှာတတိယအဆင့်အမြင့်ဆုံးတက်မတော်ခေါင်းဆောင်ဖြစ်ခဲ့ပြီးပြီးခဲ့တဲ့လွတ်တော်တက်တန်းမှာပြည်သူ့လွတ်တော်ဥက္ကဋ္ဌလက်ရှိလွတ်တော်တက်တန်းမှာတော့ဥပဒေရေးရာအထူးကိစ္စရပ်များလေးလာဆန်းစစ်သုံးသပ်ရေးကော်မရှင်ဥက္ကဋ္ဌဖြစ်သူဗိုလ်ချုပ်ကြီးဟောင်းသူရဥရွှေမန်ကသူဦးဆောင်မဲ့ပါတီတဲ့ရဲ့အဓိကမူဝါဒတွေလို့ဆိုရမယ့်အချက်တွေကိုပါတီမတ်ပုံတင်စပြီးရှောက်ထားလိုက်တဲ့အင်္ဂါနေ့မှာပဲလူမှုကွန်ရက် Facebook ကနေတစဉ်အခုလိုပြောပြထားတာပါ
Federal Democracy နိုင်ငံထူထောင်ရေးနိုင်ငံဖွံ့ဖြိုးတိုးတက်ရေးဤအဓိကအခြေခံဖြစ်တဲ့စီးပွားရေးကိုတိုးတက်ကောင်းမွန်အောင်ဆောင်ရည်ရည်တစ်ချိန်ဒီမှာပဲလူမျိုးရေးကဏ္ဍဖြစ်တဲ့ပညာရေးကျန်းမာရေးနဲ့ယဉ်ကျေးမှုကဏ္ဍတို့ကိုစနစ်တကျအစီအစဉ်ရှိရှိအကောင်အထည်ဖော်ဆောင်ရည်ရည်တရားဝင်စုမျိုးရေးတင်းငင်အေးချမ်းရေးတရားမျှတရေးနဲ့ငြိမ်းချမ်းရေးမိမိတို့ပြည်ထောင်စုမြန်မာနိုင်ငံတော်နှင့်စီလျော်လိုက်ဖက်တဲ့ဖွဲ့စည်းပုံအခြေခံဥပဒေဖြည့်လို့ဖြစ်ပါတယ
်ပါတီမှတ်ပုံတင်လျှောက်ထားတဲ့နေရာမှာထဲသွင်းဖော်ပြထားတဲ့ပါတီခေါင်းဆောင်ပိုင်းနဲ့ပတ်သက်ပြီးမှတ်ပုံတင်လျှောက်လာကိုကိုယ်တိုင်သွားတင်ခဲ့သူပါတီဝင်တဦးဖြစ်တဲ့ဦးကျော်စန်းကအခုလိုပြောပြပါတယ
်လက်ရှိကော်မရှင်နဲ့12ယောက်ပါတယ်ကျန်တာ9ယောက်ပေါ့ငါအတွက်ပြည်သူအတွက်ဒီကောင်းကျိုးတွေကိုဆောင်ရွက်နိုင်မယ်ဒါကျွန်တော်တို့ကိုလောက်မှနဲ့ကြိုက်နဲ့ရွေးချင်တဲ့ကြိုက်တဲ့ခေါင်းစဉ်လေးပြီးတာပါရေရှည်တော့ပ
ါဒီ19ဦးထဲမှာတော့အငိမ့်စားတက်မတော့အရာရှိကြီးတွေလည်းပါဝင်ပေမဲ့အဲ့ဒီအရေးအတွက်ကဘလောက်အရက်သားအရေးအတွက်ကဘလောက်ဆိုတာကတော့အတိအကျမသိရသေးပါဘူး2020ပြည့်နှစ်ကျင်းပမဲ့ရွေးကောက်ပွဲကို UTP ပါတီဖွဲ့စည်းခွင့်လျှောက်ထားတာဖြစ်တဲ့အတွက်လာမယ့်ရွေးကောက်ပွဲအခင်းကျင်းမှာအပြောင်းလဲတွေရှိလာနိုင်တယ်လို့မြမနိုင်ငံရေးလေ့လာသုံးသပ်သူဒေါက်တာရံမျိုးသိန်းကမြင်ပါတယ်
2020ရွေးကောက်ပွဲမှာတော့သူရရွှေမန်းဦးဆောင်တဲ့နိုင်ငံရေးပါတီတဲ့ဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့တော့မိတ်ဖက်ပါတီအသွင်ဝင်ရောက်ရှင်ပြိုင်မယ်ဆိုရင်တော့နော်2020ရွေးကောက်ပွဲအခင်းကျင်းမှာတော့ပို့ပြီးတော့ရှုပ်ထွေးမှုတွေဖြစ်လာနိုင်တယ်နောက်ပြီးတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအပေါ်မှာမဲဆန္ဒရှင်ပြည်သူလူထုရဲ့ယုံကြည်မှုထောက်ခံမှုကိုလည်းပဲထိခိုက်နိုင်တယ်လို့မြင်တယ်
အခုပါတီတက်မှာပါဝင်သူတဦးလည်းဖြစ်ဥပဒေရေးရနဲ့အထူးကိစ္စရများလေးလာဆန်းစစ်ရေးကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ပြည်အောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဝင်ဟောင်းဦးမြင့်ထွန်းကတော့ပါတီအနေနဲ့လာမယ့်ရွေးကောက်ပွဲမှာလေသမားအလုသမားတွေကိုဥတီပြီးအောင်မြင်ဖို့လုပ်မယ်လို့ဆိုပါတယ်
။ရာတိုင်းလုံးတဝက်မဟုတ်တော့မှလေ20% 30% လောက်များရမလား။ဟုတ်။အဲနောက်ဆုံး 10% လောက်ရလဲဟိုလွတ်တော်တဲ့ရောက်တယ်ကလည်းမှလူတန်းစားအခြေခံလူတန်းနောက်ဝန်တဲ့အဲ့ဒီဟာလေးကတော်တော်လေးသူ့ကိုနည်းနည်းလေးဟိုသဘောကျတာလေ
ပါတီတက်မှာပါဝင်တဲ့ပြည်အောင်စုလွတ်တော်ဥပဒေရေးရနဲ့အထူးကိစ္စရပ်များလေးလာဆန်းစစ်သုံးသပ်ရေးကော်မရှင်အဖွဲ့ဝင်တွေအနေနဲ့ကော်မရှင်မှာဆက်ရှိနေမလားထွက်ကြမလားဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးကော်မရှင်မှာဆက်ပြီးပါဝင်မယ်ဆိုရင်လေတည်ဆဲဥပဒေရညှိစွန်းတာမရှိတာကြောင့်ဘယ်လိုလုပ်ဆောင်မလဲဆိုတာအခြားကော်မရှင်ဝင်တွေနဲ့ဆက်ဆွေးနွေးသွားဖို့ရှိတယ်လို့ပါတီဝင်တဦးလည်းဖြစ်ကော်မရှင်အဖွဲ့ဝင်တဦးလည်းဖြစ်တဲ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးဝင်းတန်းက VOA ကိုပြောပါရယ်ပါတီနဲ့ပတ်သက်တဲ့အသေးစိတ်တွေကိုလည်းမကြခင်ထုတ်ပြန်ကြေညာသွားမယ်လို့ပြောပါရယ်သူရဥရွှေမန်ပါတီထောင်မဲ့ကိစ္စအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီခေါင်းဆောင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကိုအတိပေးထားပြီးဖြစ်တဲ့ဆိုတဲ့သတင်းတွေထွက်ထားပေမဲ့လည်းတိကျအတည်ပြုချက်တော့မရသေးပါဘူးရှင်
မမေခါတင်ပြသွားတာပါရှင်အခုတော့ကဘာကျော်မင်းသမီးအင်ဂျီလီနာဂျိုလီဒုက္ခသည်စခန်းကိုလာရောက်သွားတဲ့တဲ့ရင်တင်ပြပါမယ်ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေတဲ့ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့အထူးတန်တမန်နာမည်ကြီးဟောလိဝုဒ်ရုပ်ရှင်မင်းသမီးအင်ဂျီလီနာဂျိုလီဟာဘင်္ဂလားဒေ့ရှ်နိုင်ငံကော့ကစ်ဘဇာအနီးကကုဒုပလောင်ဒုက္ခသည်စခန်းကိုတွားရောက်ပြီးဒုက္ခသည်တွေကိုအားပေးစကားပြောခဲ့ပါတယ်ဒုက္ခသည်တွေဘေးကင်းလုံခြုံစွာနေရပြန်နိုင်ရေးအရေးကြီးသလိုလောလောဆယ်မှာတော့ပြန်ဖို့အဆင်သင့်မဖြစ်သေးဘူးလို့လည်းကုလအထူးတန်တမန်ဂျူလီကပြောပါရယ်ဒီကနေ့ဒုက္ခသည်တွေနဲ့တွေ့ဆုံခဲ့တဲ့အခြေအနေအပြည့်စုံကိုတော့မဆူမုံကစူးစီးတင်ပြထားပါရယ်
ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ရဲ့အထူးတန်တမန်အင်ဂျယ်လီနာဂျိုလီဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုတုံးရတာခီးရောက်ရှိနေတာဖြစ်ပါတယ်။အထူးတန်တမန်အင်ဂျယ်လီနာဂျိုလီရဲ့ဘင်္ဂလားဒေ့ရှ်ခီးစဉ်ဟာရိုဟင်ဂျာဒုက္ခသည်တွေရဲ့အခြေခံလိုအပ်ချက်တွေကိုကူညီနိုင်ရေးကုလသမဂ္ဂဘက်ကဒေါ်လာတန်920နိုင်ငံတကာကိုတောင်းခံမဲ့အစီအစဉ်မစခင်ကြိုတင်သွားရောက်တဲ့ခီးစဉ်ဖြစ်တဲ့အကြောင်း UNHCR ပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတင်းရှောင်လာကြတဲ့တင်းချီတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီလိုအပ်ချက်တွေနဲ့အင်ရှင်ဘင်္ဂလားဒေ့ရှ်အနေနဲ့ရင်ဆိုင်နေရတဲ့စိန်ခေါ်အကဲဆတ်မှုအခက်အခဲတွေကိုလာရောက်လေ့လာတာဖြစ်ပြီးလက်တလုံးမှာတော့ဒုက္ခသည်တွေနေရပြန်ဖို့အဆင်သင့်အခြေအနေမဖြစ်သေးဘူးလို့ကုလအထူးတန်တမန်ဂျိုလီကပြောသွားပါတယ်
။ The people responsible for human rights violations must be held accountable for their actions.
လူခွေချိုးဖောက်တဲ့သူတွေအနေနဲ့သူတို့ရဲ့လုပ်ရဲ့အတွက်တာဝန်ခံမှုရှိရပါလိမ့်မယ်။အခြေအနေတွေတိုးတက်ကောင်းမလာအောင် UNHCR ကပံ့ပိုးကူညီဖို့အဆင့်သင့်ရှိနေပေမဲ့လို့လက်တွေ့အခြေအနေတွေကတိုးတက်ကောင်းမလာတာသိပ်မရှိတာကြောင့်လောလောဆယ်မှာတော့ဒုက္ခသည်တွေနေရပြန်ဖို့ဆိုတာမဖြစ်နိုင်သေးပါဘူး။
ဒုက္ခသည်တွေအနေနဲ့ဘေးကင်းလုံခြုံမှုရှိပြီးအခြေခံအခွင့်အရေးတွေကိုခံစားရဖို့အရေးကြီးတယ်လို့မိမိတို့ရဲ့သဘောဆန္ဒနဲ့ကိုယ်နေရပြန်တာမျိုးဖြစ်ရပါလိမ့်မယ်လို့သူကပြောပါတယ်။
Finally, and more importantly,
to the Rohingya refugees, I want to say I am humble and proud to stand with you today. ခုနောက်ဆုံးအရေးကြီးဆုံးတစ်ချက်အနေနဲ့ရိုဟင်ဂျာဒုက္ခသည်တွေကိုကျွန်မပြောချင်တာကတော့ရှင်တို့ဘက်ကနေအခုလိုရက်တည်ခွင့်ရတာကိုပဲကျွန်မဂုဏ်ယူပါတယ်။ဘေးကင်းလုံခြုံမှုရှိရှိလွတ်လပ်စွာနေထိုင်ခွင့်ကိုယုံကြည်ရကိုကိုယ်ကွယ်ခွင့်နဲ့တခြားဘာသာတွေလူမျိုးစုတွေနဲ့အတူတကွရှင်တွဲနေထိုင်ခွင့်ရှင်တို့အားလုံးမှာရှိပါတယ်နိုင်ငံသားဖြစ်ခွင့်အားလုံးမှာရှိပါတယ်ရှင်တို့ကိုဖိနှိပ်ဆက်ဆံတဲ့သူတွေသာရှက်ဖို့ကောင်းတာပါ
ဒီကနေ့မှာတော့ Miss Julie ဟာ Cost Bazaar ကကုတုဘလောက်ဒုက္ခသည်စခန်းကိုတွားရောက်ပြီးတော့ဒုက္ခသည်တွေကိုကူညီပေးနေတဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တယ်လို့ကုတုဘလောက်ဒုက္ခသည်စခန်းမှာခိုးလုံနေတဲ့ရိုဟင်ဂျာမျိုးသမီးတွေနဲ့လည်းတီးတန့်တွေ့ဆုံခဲ့တယ်လို့ဘာလုခါလေးဒုက္ခသည်စခန်းနေရိုဟင်ဂျာဒုက္ခသည်တအူးဖြစ်တဲ့ဦဆလန်ကပြောပါတယ
်ဒီကနေ့မှာတော့အမျိုးသမီးပထမဆုံးအမျိုးသမီးခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ကြပါတယ်အမျိုးသမီးခေါင်းဆောင်တွေအဖြစ်မှာကျွန်တော်ဒီမှာရိုဟင်ဂျာဒုက္ခသည်များကိုပူဇော်ပြုတဲ့ ARCHA ရဲ့အမျိုးသမီးခေါင်းဆောင်တွေလည်းထားဝယ်ပါတယ်ဒီအတိအဆုံးနဲ့တော့ဒုက္ခလူတွေရဲ့အခြေအနေကိုတော့ဆွေးနွေးခဲ့တယ်။နောက်ဒီမှာတော့ပတ်မှုအခြေအနေကိုလေ့လာခဲ့တယ်။နောက်ပြီးတော့ကျွန်တော်တို့ရဲ့ဇဝင်ကဒုက္ခလူတွေကမင်းကြီးရှင်နာကြီးအပြင်လူဆောက်တွေကိုလည်းတော့ဆွေးနွေးခဲ့ကြတယ်လို့သိရပါတယ
်။ကုလအထူးတန်တမန်ဟာသူ့ခီးစဉ်တွင်မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဓါကာမှာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာနဲ့နိုင်ငံသားရေးဝန်ကြီးအက်အဘဒူမူမန်တို့နဲ့တွေ့ဆုံမှုရှိပြီးဘင်္ဂလားဒေ့ရှ်ကလက်ခံထားတဲ့8,300ကျော်တဲ့ရိုဟင်ဂျာဒုက္ခသည်တွေအရေးထည့်သွင်းဆွေးနွေးမှာဖြစ်ပါတယ်။မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပေမဲ့လို့ဘင်္ဂလားဒေ့ရှ်ဘက်တင်းရှောင်သွားတဲ့ဒုက္ခသည်တွေပြန်လည်လက်ခံနိုင်မှုအရေးကုလသမဂ္ဂဘင်္ဂလားဒေ့ရှ်နိုင်ငံတို့နဲ့သဘောတူညီမှုတွေကိုအကောင့်ထည့်ဖို့ဆောင်ရွက်နေစေဖြစ်ပါတယ်။ဒီလိုမျိုးပြန်လာကြမဲ့သူတွေအတွက်ပြန်လည်လက်ခံနေရချထားရေးအစီအစဉ်တွေကအဆင်သင့်ဖြစ်နေပါပြီလို့မြန်မာအစိုးရကပြောဆိုထားပေမဲ့ရိုဟင်ဂျာဒုက္ခသည်တွေနေရရင်းကိုပြန်နိုင်လောက်အောင်မြန်မာနိုင်ငံဘက်မှခိုင်မာတဲ့ဘဝအမှကန်ချက်သူတို့အတွက်အသက်အန္တရာယ်လုံခြုံရေးနိုင်ငံသားအခွင့်အရေးနဲ့အခြေခံလူ့ခွင့်ရေးတွေပေးဖို့အဆင်သင့်မဖြစ်သေးတဲ့အတွက်ဒုက္ခသည်တွေပြန်မလာရဲကြသေးလို့နေရပြန်ရေးအစီအစဉ်တွေဟာလည်းနှောင့်နှေးနေစေဖြစ်ပါတယ်ရှင်
စီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်အပတ်စဉ်တင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါခင်ဗျာ
ကျမတို့ VOA American အသံရဲ့ဒီကနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့ line to meter 25 30နဲ့ 50 အပြင် line လမီတာ190ရုပ်ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို71 69နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ် February 5ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းတိုမီတာ25 32နဲ့51အပြင်လိုင်းလက်မီတာ190တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်နေပါတယ်။ဒီကနေ့ညဒုတိယပိုင်းအစီအစဉ်မှာတော့ American နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့တိုက်ရိုက်လေလံဆွေးနွေးခန်းကိုနားဆင်ကြမှာပါ။အခုတော့ American နိုင်ငံရဲ့အကြောင်းသိကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်။ကိုသိန်းထိုက်ဦးကတင်ပြထားပါတယ်ရှင်။
ဒီနေ့အမေရိကန်သမ္မတဒေါ်နယ်ထရန့်လွှတ်တော်နေတဲ့စလုံးကအမတ်ကြီးရဲ့ရှေ့မှောက်မှာနိုင်ငံတော်ခြေပြမိန်ကွန်းပြောကြားဖို့စီစဉ်ထားပါတယ်။အမေရိကန်လွှတ်တော်ဟာပြီးခဲ့တဲ့နှစ်ကသူမိန်ကွန်းပြောခဲ့တဲ့လွှတ်တော်နဲ့မတူတော့ပဲဒီမိုကရက်အမတ်ကြီးကသူ့နဲ့သဘောထားကွဲလွဲပြီးသူ့ကိုဆန့်ကျင်ဝေဖန်နေခြင်းဖြစ်ပါတယ်။အစိုးရသုံးစိတ်ကိစ္စအချိန်မီညီနိုင်ရမယ့်သတ်မှတ်ရဲ့နီလာသလိုစီးရီးယား၊အီရန်နဲ့မြောက်ကိုရီးယားရေးဒီမှာ CIA ထောက်လှမ်းရေးဌာနကြီးကဲတွေကသမ္မတနဲ့ကွဲလွဲချက်တွေကိုထုတ်ဖို့ပြောနေကြတဲ့အချိန်လေးဖြစ်ပါတယ်။သမ္မတနိုင်ငံတော်အခြေပြမိန်ကွန်းပြောချိန်လွှတ်တော်ဥက္ကဋ္ဌအဖြစ်နန်စီပလိုစီလွန်ခဲ့တဲ့9နှစ်ကလေးကတာဝန်ယူခဲ့ဘူးပါတယ်။သမ္မတအောင်ဘဲရက်ကိုဘားမားရဲ့2010ခုနှစ်ကအစည်းအဝေးကိုအကြီးအကျယ်ထောက်ခံခဲ့တဲ့သူပါ။ဒီကနေ့လက်ရှိသမ္မတဒေါ်နယ်ထရန့်ရဲ့အဓိကတောင်းဆိုချက်ဖြစ်တဲ့တိုင်းကာကြီးအစည်းအဝေးကိုတော့သူကပြတ်ပြတ်သားသားညှင်းဆိုနေပါတယ်
။ There's not going to be any war.
အတည်ပြုမဲ့ဥပဒေထဲမှာတိုင်းကာဖို့အတွက်အသုံးစရိတ်ပါမမဟုတ်ပါဘူး။
သမ္မတထရန့်ဘက်ကလည်းအလျှော့မပေးပါဘူး။အမေရိကန်နဲ့မက္ကဆီကိုနယ်ကြားတိုင်းကာကြီးကိုမဖြစ်မနေလုပ်မယ်လို့အခုလိုပြောနေဆဲဖြစ်ပါ
တယ်။တ
ိုင်းအတွက်မပါဘူးဆိုရင်အလုပ်ဖြစ်မှာမဟုတ်ပါဘူး။သူ့ဘက်ကနိုင်ငံရေးကစားနေတာပါ။တိုင်းမရှိရင်အလုပ်မဖြစ်ဘူး။ကျွန်တော်တို့အခုချက်ချင်းစောင့်ရပါလိမ့်မယ်
။အစိုးရသုံးစိတ်ကိစ္စဖြေရှင်းမှုပါတီနဲ့စလုံးကဖွဲ့ထားတဲ့ကော်မတီအနေနဲ့နယ်ကြားလုံခြုံရေးကိစ္စအပေါ်နှစ်ပတ်အတွင်းညှိနှိုင်းကြရမှာပါ။မပြေလည်ဘူးဆိုရင်နောက်တစ်ကြိမ်အစိုးရလုပ်ငန်းတချို့ရပ်ဆိုင်းတာတွေကြုံလာရနိုင်ပါတယ်။အထက်လွှတ်တော်လူများစုကောင်းသော Republican ထက်လွှတ်တော်မှ Mitch McConnell ကတော့အတက်နိုင်ဆုံးညှိနှိုင်းနေတဲ့အကြောင်းအခုလိုပြောပါ
တယ်။ which means avoiding a shutdown.
နောက်တော့အစိုးရလုပ်ငန်းတွေရပ်မသွားအောင်ရှောင်နိုင်ဖို့ဓမ္မရဘက်ကအမျိုးသားလုံခြုံရေးမကြေညာအောင်ဘလို့နီးနဲ့ဖြစ်ဖြစ်လုပ်နေပါတယ
်။
ခက်ခဲတွေတော့ရှိပါတယ
်။အခုအချိန်ထိတော့ဓမ္မရ Donald Trump ဘက်ကလွှတ်တော်ရဲ့သဘောတူညီချက်မယူဘဲသမ္မတရဲ့လုတ်ပိုင်ခွင့်နဲ့နိုင်ငံတော်ရေးပေါ်အခြေအနေကြီးညာကောင်းကြီးညာနိုင်တယ်ဆိုပြီးအရေးအမြတ်ပြောနေစေဖြစ်ပါတယ်။ဒီနေ့သမ္မတဒေါ်နယ်ထရန့်ပြောမဲ့မိန့်ခွန်းကနေရှေ့မှာဘာတွေဖြစ်လာနိုင်မလဲ၊တဲလွန်စဘာရမလဲ၊ပါတီနဲ့စလုံးကလွှတ်တော်အမတ်တွေအာရုံစိုက်ကြပါလိမ့်မယ်။နိုင်ငံတကာရေးကိစ္စတွေနဲ့ပတ်သက်လို့လည်းသမ္မတထရန့်ကိုလွှတ်တော်အမတ်တွေကဖိအားပေးနေခြင်းကြတာပါ။အိုက်စစ်စစ်ဆေးကြွတွေကိုအောင်ပွဲခံလိုက်ပြီးစီးရီးယားကနေအမေရိကန်တပ်တွေပြန်ရုပ်သိမ်းမယ်လို့သမ္မတထရန့်ကြေညာထားတဲ့အပေါ်မှာလွှတ်တော်အမတ်တွေထဲမှာဝေဖန်တာတွေရှိနေပါတယ်။အာဇီအဖွဲ့ကိုချိန်မွှန်းလိုက်ပြီဆိုတဲ့သမ္မတရဲ့ပြောဆိုချက်အပေါ်မှာထောင်လွှဲရေးဌာနကြီးကဒန်ကော့စ်ကိုယ်တိုင်ကလက်မခံပါဘူး။ဒန်ကော့စ်ကအခုလိုပြောပါတယ
် ISIS is intent on resurging and still
ISIS ဖွဲ့တွေပြန်ပြီးတော့ခေါင်းထောင်လာနေပါတယ်။အီရန်နဲ့ဆီးရီးယားကထောင်လွှဲချည်တဲ့တိုက်ခိုက်ရေးသမားတွေပေါ်မှာသူတို့ကုတ်ကဲပြီးတိုက်နေတော့မှာပဲ
။တစ်ချိန်တည်းမှာသမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝင်းတို့နောက်တစ်ချိန်ထိထိဆွေးနွေးပွဲကျင်းပဖို့ပြင်ဆင်နေတာကြောင့်မြောက်ကိုရီးယားရဲ့အနေအထားကို CIA ဒေါ်တာဂီနာဟက်စပဲကအခုလိုသတိပေးပါလေ
The regime is committed to developing a long range
North Korea ဆိုရဟာအမေရိကန်ပြည်တော်စုကိုဓာတ်ရိုက်ချင်းချောက်နေတဲ့တာဝေးပစ်မဇိုင်းဒုံးတွေထုတ်လုပ်နေတော့မှာပဲ
နိုင်ငံတော်ခြေပြမိန်ကွန်းမှာသမ္မတထရန့်အနေနဲ့စီးပွားရေးနဲ့သက်ဆိုင်တဲ့သတင်းကောင်းတစ်ခုကိုတော့ထည့်ပြောလာနိုင်ပါလေပြီးခဲ့တဲ့လအတွင်းမှာအမေရိကန်ပြည်ထောင်စုမှာအလုပ်ကိန်း3သိန်းလောက်ခန့်ထားနိုင်ခဲ့ပါလေအမေရိကန်ပြည်ထောင်စုရဲ့လုံလမဲ့နှုန်း400ခန့်နှုန်းမှာပဲရှိနေတာကိုဂိုယူစရာဖြစ်မိန်ကွန်းမှာထည့်ပြောလာနိုင်ကြောင်းပါခင်ဗျာ
အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုကိုသိန်းထိုက်ဦးကတင်ပြသွားတော့ပါရှင်။အခုတစ်ခါမှာတော့ထုတ်လုပ်သူမဆူမွန်နဲ့အတူကိုသားညွန့်ဦးစီစဉ်တင်ဆက်တဲ့ဒိုင်းလေးလိုင်းဆွေးနွေးခါကိုနားဆင်နိုင်ကြပါပြီ
။မင်္ဂလာပါခင်ဗျာ။အင်္ဂါနေ့ညပိုင်းဒိုင်းလေးလိုင်းစီစဉ်ကနေပြီးကြိုဆိုပါရစေ။ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့လ
လက်ရှိဒီအာဏာရအန်ဒီအစိုးရရဲ့တိုင်းသားရေးရနဲ့ပတ်သက်တဲ့မူဝါဒအပေါ်မှာတုံ့တက်ဆွေးနွေးကြဖို့ဖြစ်ပါတယ်။အာဏာရအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဟာဒီအမျိုးသားရင်ကြားစီရေးတိုင်းသားချစ်ကြည်ညီညွတ်ရေးတို့နဲ့အတူပြည်ရင်းချင်းချင်းကိုဦးစားပေးလုပ်ငန်းစဉ်တစ်ခုဖြစ်နေဆောင်နေရဆိုပြီးတော့ပြောနေပါတယ်။ဒါမှမဟုတ်တိုင်းသားဒေသတွေမှာအာဏာရအန်ဒီပါတီဟာတိုင်းသားနိုင်ငံရေးပါတီတွေနောက်တိုင်းသားအခြားအစုအဖွဲ့တွေနဲ့အပြိုင်မှုတွေကြီးကြီးလာနေတာတွေ့ရပါတယ်။ဘာများမှားယွင်းနေသလဲ။ကျွန်တော်တို့ဒီ NLD ပါတီရဲ့တိုင်းသားရေးရမူဝါဒနဲ့ပတ်သက်ပြီးတော့အခုဒိုင်းလေးလိုက်အစီအစဉ်မှာကျွန်တော်ဆွေးနွေးကြမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးဖို့ပုဂ္ဂိုလ်နှစ်ဦးကျွန်တော်ဖိတ်ခေါ်ထားပါတယ်။ပထမတူကတော့ ANP ပါတီရဲ့ဒီပြည်သူ့လွှတ်တော်ကိုယ်စားလှယ်တူဖြစ်ပါတယ်။ဦးလှစောပါဦးလှစောလေးတိုင်းပေါ်ရှိပါတယ်။နောက်တူကတော့ပအိုးအမျိုးသားလွတ်မြောက်ရေးအဖွဲ့အစည်းကပါဘုံဝီခွန်ဥကာဖြစ်ပါတယ်။နှစ်ဦးစလုံးဟာလက်ရှိမြမညီညာရေးလုပ်ငန်းစဉ်မှာလည်းပါဝင်ပတ်သက်နေသူတွေဖြစ်ကြပါတယ်ခင်ဗျာ။ကျွန်တော်အရင်ဆုံးဦးလှစောကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာ။ဦးလှစောကြားပါလား။
ဟုတ်ကဲ့ပါ
ဟုတ်ကဲ့ပြောမယ်ဆိုရင်တော့ energy အမျိုးသားဒီမိုစီဖွဲ့ချုပ်ကအတိုက်ခံဘဝမှာတိုင်းသားအဖွဲ့အစည်းတွေရဲ့ထောက်ခံမှုတွေတော်များရခဲ့လို့တိုင်းသားအဖွဲ့အစည်းတွေနဲ့လည်းတော်လေးရင်းနှီးနှီးဆက်ဆံရေးရှိခဲ့ပါတယ်ပြောရမယ်ဆိုရင်ဟိုဘက်ကမေဒရထကြီးညာချက်လိုဟာမျိုးတော့မှအတော်ဆက်စုကြီးကသွားပြီးတော့ထောက်ခံတာမျိုးတွေရှိခဲ့တယ်ဒါပေမဲ့ခုနအာဏာရလာတဲ့ချိန်မှာပြောရမယ်ဆိုရင် energy ဟာတိုင်းသားဒေသတွေအသီးသီးမှာအာဏာဒီတိုင်းသားပါတီနဲ့အပြိုင်မှုတွေစုဖွဲ့တဲ့အပြိုင်မှုတွေပြဿနာကြီးလည်းကျွန်တော်ခဏကြားနေရတာခင်ဗျာအဲ့ဒါပြောင်းလဲသွားတာလား energy party ရဲ့တိုင်းသားရေးမူဝါဒနဲ့ပတ်သက်လို့ဦးလှစောရဲ့တုံ့သက်ချက်ပေါ့နော်အရင်ဆုံးကျွန်တော်သိချင်ပါတယ်ခင်ဗျာ
ကျွန်တော်ပြောရတော့တော်တော်ခက်ပါတယ်နော်ကျွန်တော်တို့ကတော့ပြောင်းလဲအရင်ဆုံးကတော့ကျွန်တော်တို့ဟိုဟာဟိုကျွန်တော်တို့90နောက်ပိုင်းမှာတော့နော်ကျွန်တော်တို့ဟို UNG နဲ့ပတ်သက်ပြီးတော့ energy ကတော်တော်လေးမဟာမိတ်နေတဲ့ခိုင်မာရှိခဲ့တယ်ပေါ့လေကြည့်ခဲ့တယ်now ကျွန်တော်တို့အဲ့ဒီမဟာ AAD နဲ့မဟာမိတ်ဖွဲ့ထားတယ်เนาะကျွန်တော်တို့ဒီဒီအဖွဲ့တွေလည်းရှိခဲ့တယ်ဒါပေမဲ့2010ရောက်လာတဲ့ခါကျတော့ဒီ NAD ပါတီကစစ်သားတွေနဲ့ပတ်သက်တဲ့ခါမှာသူကစီးချလိုက်တယ်ယူကော့ဘွဲဝင်တဲ့အဖွဲ့တွေနဲ့မဝင်တဲ့အဖွဲ့တွေဆိုပြီးတော့သူကခွဲခြားဆက်ဆံတဲ့အပိုင်းတွေရှိလာတယ်
โอเค
အဲ့ဒါကဲတာတစ်ပိုင်းပါအဲ့တော့တော်တော်လေးစပြောနေတော့ရှိဒါပေမဲ့ energy party အနာရလာတဲ့နောက်ပိုင်းမှာတိုင်းရင်းသားဒီသားတွေမှာတိတိတာတာတိုးတက်မှုတိုးတက်မှုပေါ့လေနိုင်ငံရေးအတွက်စီးပွားရေးအချင်းတခြားတိုးတက်မှုတွေရောခိုင်ခိုင်မာတို့လုံးဝပြနိုင်ဘူးအဲ့ဒါတစ်ချက်နောက်တစ်ခုကကျွန်တော်တို့ကဖက်ဒရယ်စစ်ကိုဥတည်ပြီးတော့ဖက်ဒရယ်ပြည်ထောင်စုကြီးကိုဒီကချူပြည်တော်ကြီးတစ်ခုလိုမျော်ပြီးလုပ်တဲ့ခါမှာအဲ့ဒီဖက်ဒရယ်မူနဲ့ပတ်သက်ပြီးတော့လေသူတို့မှတိတိကျကျခိုင်မာတဲ့ model ကိုလည်းဆောင်ပြနိုင်တာတစ်ချက်နောက်တစ်ခုကဖက်ဒရယ်နဲ့2008ကိုပြင်နိုင်တာမပြင်နိုင်အပထားဘိုးချုပ်ကင်မှုရှော့ရှာပြီးတော့တိုင်းရင်းသားဒေသတွေမှာ liberalization ကိုလုပ်မယ်ဆိုတဲ့ policy တွေကအမှန်တန်အားနေတဲ့အတွက်ကြောင့်ဒီ energy ပေါ်မှာအားမလို့အားမရကနေတဆင့်ဒီရဲ့အစိုးရဒီရဲ့ညံချင်းမှုတွေကြောင့် energy ဆက်ညင်ရေးတွေနော်တိုင်းရင်းသားတွေအနေနဲ့ဒီ energy ပေါ်မှာယုံကြည်ခင်းမဲ့လာတာဒီအမျိုးသားစိတ်ဓာတ်ပုံမျိုးပြင်းထန်လာတာတွေကတော့ဒါလက်တွေ့အမှန်တရားပါပဲကျွန်တော်လောလောဆယ်ဒီလောက်ပြောထားချင်တ
ယ်ကျွန်တော်အဲ့မှာတစ်ခုမေးချင်ပါတယ်အဲဂျေကော့ပွဲမှာဒေါ်ဆန်းစုကြည်တို့ဘက်ကပြောတာကဒီယူကော့ပွဲမှာနေရာနှံ့မော်သူတို့ဘယ်ပါတီနဲ့မှမရှိဘူးနေရာနှံ့မှာသူတို့ရောင်းဝင်ပြိုင်သွားမယ်အနိုင်ရအောင်လုပ်မယ်ဆိုပြီးတော့ပြောဆိုခဲ့တာရှိတဲ့ခါကျတော့ဒီတိုင်းသားတွေရဲ့တိုင်းသားကြီးရဲ့မူဝါဒတွေကယူကော့ပွဲ policy ကြောင့်မလားတောင်းရှိပါတီမှာရှိနေတဲ့မူလ policy ကြောင့်လားဘယ်လိုယူဆပါလဲခင်ဗျာယူကော့ပွဲကိုပဲကြည့်လို့နေလား
ယူကော့ပွဲဆိုတော့ဗျာ energy ရတဲ့နိုင်ချင်မှာပေါ့ကြံ့ခိုင်ရတဲ့နိုင်ချင်မှာပေါ့အဲ့တော့နိုင်လည်းမနိုင်ဘူးဆိုတော့ကိုနိုင်ချင်လို့ရတာမဟုတ်တာဗျာကျွန်တော်ဟိုဟာတော့တမျိုးတော့မချင်ပါနဲ့ကျွန်တော်မြောက်ဦးမှာလေကျွန်တော်ယူကော့ပွဲပြန်ရယ်နော်ကျွန်တော်မဲ6000ခွဲ9000နီးပါးလောက်နိုင်တယ်ပေါ့ energy 3000ပဲရတယ်အဲ့တော့ကျွန်တော်နဲ့လာပြန်ပြီးတော့ energy နိုင်ချင်လို့ပဲရမလဲဒါ reality ရယ်နောက်ခါကူကျွန်တော်ကဟိုကျွန်တော် energy မတရားဘူးเนาะမဲ6000ခွဲလောက်နိုင်တယ်ဆိုတာဒါဟိုကျွန်တော်ကြောပြောတာမဟုတ်ဘူးတရားအရ reality ပဲအဲ့တော့ကျွန်တော်လည်းပြည်နာရှင်စနစ်ကိုတော်တော်ဦးဖြားဖြားတိုက်လာတဲ့လူပဲကျွန်တော်ငငယ်လေးอ่ะဗျာ
Hello Hello ဦးလှစောလေလိုင်းပေါ်ကကြောက်သွားပါတယ်ခင်ဗျာကျွန်တော်ပြန်ခေါ်ပါမယ်ကျွန်တော်နောက်ပြန်နေဆွေးနွေးမယ့်သူတူရှိပါသေးတယ်ဘုံမူခုံကဘုံမူခုံကကြောက်ပါလားခင်ဗျာဟုတ်ကဲ့ဘုံဝီကောကခုနဦးလှစောပြောသွားတဲ့အထက်မှာတော့ခုနလက်ရှိ energy ပါတီရဲ့ဟိုဒီတိုင်းသားတွေနဲ့ပတ်သက်လို့မူဝါဒပေါ့နော်ဒီမတိုင်ခင်အတက်ခံပွားတော့အခြေအနေ2010မှာလည်းပြောင်းလဲလာတယ်ဒါဒီကိုသုံးသပ်ပြောသွားပါတယ်ဘုံမီခွန်ကအခုလက်ရှိမြန်မာဒီငင်းငယ်လုပ်ငန်းစဉ်မှာလည်းပတ်သက်နေတဲ့ရင်ဦးသိန်းစင်ကာလမှာလည်းရှိခဲ့တဲ့ခါကျတော့ NLD ပါတီရဲ့ဒီငင်းငယ်လုပ်ငန်းစဉ်နဲ့ပတ်သက်လို့တိုင်းသားတွေပေါ်သဘောထားတိုင်းသားတွေပေါ်မူဝါဒဘယ်လိုများယူဆပါလဲ
ကျွန်တော်အနေနဲ့ပုံသတ်တာတော့ကျွန်တော်တို့တိုင်းပြည်ကအာဒီပြည်ပြည်ကနော်နေပေါင်း60ကျော်နောက်ပြီးတော့ဆရာမင်းကြီးစနေကနေပေါင်း40ကျော်အဲ့ဒီကြားထဲမှာမျိုးပွားလာတဲ့ခါကျတော့ကျွန်တော်တို့ရဲ့ဒီဒီမူလကြီးစနေကိုမိတ်ဆက်တဲ့နေရာမှာပြဿနာနှစ်မျိုးရှိတာတစ်မျိုးကတော့ကျွန်တော်တို့ဒီတိုင်းဒါရီအဖိမိတ်ခံတာများတဲ့ခါကျတော့ကျွန်တော်ခေါ်ပါကအက်တမစ်မစ်ရှင်နရီဇမ်ပေါ့သူရဲ့တိုင်းဒါအမျိုးသားဝါဒဒီကနည်းနည်းလေးအားကောင်းလာပြီတော့ဒါလေးကတခါနည်းနည်းကောင်းထောင်လာတယ်ပေါ့အဲ့ဒီပုံမှာတခါဒီမျိုးစီကိုဖွင့်ပြီးအောင်လုပ်မယ်ဆက်ကြပြီးတော့သူတိဆောက်မယ်ဆိုတော့အစဉ်တက်ကကျွန်တော်ခေါ်ကတော့မတ်တီအက်တမစ်အာဒီမိုကရေစီစနစ်ပေါ့ဗျာတိုင်းသားလူမျိုးပေါင်းစုံနေထိုင်တဲ့တိုင်းပြည်မှာပြင်သုံးတဲ့ဒီမိုကရေစီစနစ်နဲ့အာဖက်ဒရယ်ဝါဒကိုမိတ်ဆက်တဲ့အခါကျတော့သောသောကရှိပြီးသားအက်တမစ်နေရှင်နယ်လိဂျာနဲ့ကဖိတ်တဲ့တိုးတာဟုတ်အဲ့ဒီနှစ်ခုအပွဲမှာကျွန်တော်တို့ဟိုဒီလွန်ဆွဲပွဲဖြစ်လာတဲ့အခါကျတော့အာတချို့အက်တမစ်နေရှင်နယ်လိဂျာအားကောင်းတဲ့အဖွဲ့အစည်းတွေခေါင်းဆောင်တွေကြတော့အဲ့ဒီတော့ဆွဲလာပါကျွန်တော်တို့ဖက်ဒရယ်လီဂျန်နဲ့ဒီမိုကရေစီမာတီအက်တမစ်တိုင်းပြည်မှာလောရမယ့်ဟာကိုအလွန်ဆွဲတဲ့ဆက်ပေါ့ဗျာအခုဆိုရင် MD ဆိုးရကတော့ဒီမာတီအက်တမစ်ဒီမိုကရေစီဆက်ကိုမာတီအက်တမစ်ဖက်ဒရယ်ဘက်ကိုဆွဲတဲ့သဘောရှိတယ်အဲ့ဒါကြောင့်အဲ့ဒီခုကြားမှာကျွန်တော်တို့နည်းနည်းလေးအကျင့်ငယ်ဖြစ်တဲ့ကလာလို့တော့ပြောနိုင်တာပေါ့ဆရာက
ဟုတ်ကဲ့အဲ့ဒါကျွန်တော်ထပ်မေးချင်ပါတယ် multi ethnic ဟိုဒီ line back ကိုဆွဲရဆိုတာဘယ်လိုမျိုးဆိုတာနည်းအသေးစိတ်ပြောလို့ရမလားခင်ဗျာ
ဟောတော့ဆိုလိုတာကတော့မလို့ဒီလက်ရှိ family ကိုရနေနဲ့အဲတိုင်းပါလူမျိုးကမှအခွင့်အရေးကမပေးဘူးအဲတိုင်းပါလူမျိုးရဲ့အခွင့်အရေးကမှမပေးခင်ဘူးဒီလိုမျိုးနဲ့တွားတယ်ဆိုရင်တော့ဒါကတော့ကျွန်တော်တို့တိုင်းပြည်မှာဒီဒန်ဒူခွင့်ရေးရှိတဲ့အဲဒါနောက်ပင်လုံးဂတိကိုပင်လုံးစေတနဲ့အစီအစံနဲ့အာဖက်ဒရယ်ပြည်တော်တို့ကိုချင်းကနိုင်ပါပါဗျာအဲဒီတော့ဖက်ဒရယ်ပြည်တော်တို့ကိုချင်းကတဲ့နေရာမှာဒန်ဒူခွင့်ရေးလို့ပြောတဲ့နေရာမှာတချို့အမကျွန်တော်ပြောတဲ့ ethnic nationality ပြင်းထန်တဲ့အာလူမျိုးတွေကတို့ကတော့မနေ့ပူမရမယ်တော့ကတော့မနေ့ပါမရမယ်တဲ့တော့ဘုံနော်ပြောတာဆိုတာလည်းရှိတာလည်းခါကြတော့အဲ့ဒီအယူဆနှစ်ခုကြားမှာလုံထွက်တဲ့သဘောမျိုးဖြစ်နေတော့အခု NLD အစိုးရအနေနဲ့လည်းလောကဆိုင်ရာနည်းနည်းခက်တယ်လို့တော့ကျွန်တော်ရည်ယူဆတာပါ
ဟုတ်ကဲ့ခင်ဗျကျွန်တော်ဗမွေးခွန်ကရဲ့အမြင်နဲ့ပတ်သက်လို့ဦးလှဆော်လီလိုင်းပေါ်ပြန်ရောက်နေပါဦးဦးလှဆော်ရဲ့အမြင်လည်းသိကြပါလေခင်ဗျဟယ်လိုဦးလှဆော်ကြားပါလား
ကျင်း
ဟုတ်ကဲ့ဟုတ်ကဲ့ပြောပါဆွေးနွေးပါ
ကျွန်တော်တို့ကဒီကျွန်တော်တို့ကစပိုင်းမှာတော့လေဟိုဒီ2010မှာပေါ့ကျွန်တော်တို့ဘာပဲပြောကောင်းချီကိုလည်းမခံဘူးကျွန်တော်လည်းမပြိုက်ဘူးဒါပေမဲ့ကျွန်တော်တို့တိုင်းသားတွေနဲ့ platform တစ်ခုနေပြီးတော့ကျွန်တော်လှုပ်လာတယ်လှုပ်လာတဲ့အခါမှာကျွန်တော်တို့မှာလုံးဝအခွင့်အရေးစိတ်တုံးနေတဲ့ဘဝတစ်ခုကနေကျွန်တော်တို့အမျိုးသားအတန်တွေကိုပြောလာရတယ်ဆိုလာတယ်ခွင့်လန်းတစ်ခုပေါ့ဒီ platform ပေါ့အဲ့ platform ပေါ်မှာကျွန်တော်တို့ဟာကျွန်တော်ဒီလိုအားစုအပေါ်မှာကျွန်တော်ရေခမ်းရေခမ်းပေါ့ကျွန်တော်တို့မှာနာကြီးမှုတွေပေါ်မှာကျွန်တော်ရမြူသားရေးဝါရဟာတပြန်တပြန်ကောင်းထောက်လာတယ်။ထောက်လာတဲ့ခါမှာဒါပေမဲ့ကောင်းထောက်လာတယ်ဆိုတော့ကျွန်တော်တင်းမာတဲ့လူတွေလည်းမဟုတ်ဘူးအစွန်ရောက်တယ်လည်းမဟုတ်ဘူး။ဒါတကယ်တော့ရှင်းမှန်တဲ့ပြည်တော်စည်းကိုကျွန်တော်တိဆောက်လို့ရတယ်။နော်တိဆောက်လို့ရတဲ့တကယ်တိုင်းလူတွေရှိကြည့်ရဲ့ကျွန်တော်တို့ဘာမှဒီလိုရှင်းရမှာဘာမှအလုံးအမုန်းတရားမရှိတဲ့တန်ကန်တဲ့ဖက်ဒရယ်စနစ်ကြီးတစ်ခုကိုတိဆောက်ခြင်းနဲ့ကျွန်တော်ရင်ထဲမှာလည်းကျွန်တော်မော်ဒယ်တွေရှိရတယ်ဒါပေမဲ့2005မှာရွေးကောက်ပွဲနိုင်လာပြီးတဲ့အခါမှာ NLD အစိုးရဖွဲ့တွေပေါ့နော်အဲ့တော့ရခိုင်မှာလည်းပြည်ကြပြဿနာရှိတယ်ပြောရင်တော့အခြေကြီးပေါ့ဗျာသူတို့ပြောရရင်တော့
ရခိုင်ပြည်နာကိုချင်းချင်းနဲ့ပြောရင်တော့ရခိုင်ပြည်မှာ NLD ကရွေးချယ်လိုက်တဲ့ကက်ဘိနက်ဟာရခိုင်ပြည်ရဲ့လူမှုစီးပွားအခြေအနေရခိုင်ရဲ့ရင်ဆိုင်နေရတဲ့တကယ်အဓိကပဋိပက္ခဥမာများဟိုအဲဒီဗန်ဂလီ issue တရုတ် issue ပြည်တွင်းစစ် issue တွေကိုလုံးဝကိုနားမလည်ဘူးဒါပေမဲ့သူတို့က NLD ပေါ်မှာတော့သစ္စာရှိတဲ့လူတွေပဲအဲ့တော့ဒီလူတွေလုံးမှရင်းနဲ့ policy တွေမှရင်းနဲ့စီမံခန့်ခွဲမှုတွေအင်မတန်အောက်တန်းချမှုတွေပေါ့ဗျာပုံမှန်နဲ့ပြောရင်အကျိုးပြချစားမှုတွေကိုကျင်းပေးအောက်တန်းချမှုတွေကြောင့်ခိုင်တွေကအစိုးရကိုတော်တော်မုန်းလာတယ် refugee ခံလာတယ်အဲ့တော့ကျွန်တော်တို့ ethnic nationalism ကရခိုင်မှာပုံမြင့်လာတယ်အစိုးရညံ့ဖျင်းလို့ပဲ
ဟုတ်ကဲ့ကျွန်တော်
အဲ့ဒီ demo တွေကိုရှော့ဖို့အတွက်သူတို့မှာ federal model ဆိုတာလည်းဘာမှချမပြနိုင်ဘူးရခိုင်ကပြည့်ဆိုတာ federalism နဲ့ပတ်သက်ရင်ဒီလိုပဲအဲ့တော့အဲ့ဒီကိုဘယ်လိုအုပ်ချုပ်မလဲအဲ့တော့တိုင်းရင်းသားပြည်ထောင်စုကံတည်ဖို့အတွက်တော်တော်ညံ့ဖျင်းတဲ့ policy တွေနဲ့တွန်းနေတယ်လို့ပဲကျွန်တော်မြင်တယ်
ဟုတ်ကဲ့ကျွန်တော်ဦးလာစောကိုခုနကရွက်ောက်ပွဲကိစ္စနဲ့ပတ်သက်ပြီးနည်းပြန်ကောက်ချင်ပါလေရွက်ောက်ပွဲကာလတုန်းကတော့ဒီ NLD ပါတီဘက်ကပြောတာသူတို့ပါတီဟာလူမျိုးတစ်မျိုးတည်းကိုကုစားပြုတဲ့ပါတီမဟုတ်ဘူးပြည်နယ်တိုင်းမှာရှိတယ်ဒေသတိုင်းမှာရှိတယ်သူတို့ရဲ့အမာခံတွေသူတို့ရဲ့ဟိုအခြေခံတွေရှိတယ်အဲ့တော့ကြောင့်မလို့တိုင်းသားလူမျိုးပေါင်းစုံကိုအားလုံးကိုကုစားပြုနိုင်တဲ့ပါတီဆိုပြီးပြောပါတယ်ခင်ဗျအဲ့ဒါနဲ့ပတ်သက်လို့ဦးလာစောရဲ့အမြင်သိချင်ပါလေ
ဟုတ်ကဲ့တော့လေပြောခွင့်ရှိပါတယ်ကြန့်ခိုင်ကြီးကလည်းပြောခွင့်ရှိတာဟောဒါတော့ reality ကိုနားလည်ဖို့လူတည်းလေဒီနားလည်ဖို့လေတိုင်းရင်းသားကိုစားပြုတယ်ရင်နိုင်မှာပေါ့လေကျွန်တော်တို့မတရားနိုင်တာမဟုတ်တာပဲကျွန်တော်ပြောသလိုပဲရဦးမျိုးမှာ NLD လာတိုင်းရောတော့ကျွန်တော်အားနာပါတယ်ပြောမှာကျွန်တော်မပြောကောင်းဘူးဟောဒီမှာရဦးမှာ NLD ကိုကိုစားပြုတဲ့လူတွေကသူစဉ်းစားကြည့်တဲ့လူရှိရင်ပြင်မှာပေါ့ဒါပေမဲ့ဒီနေ့အမတန်ဝေးတဲ့လူတော့နိုင်ငံရဲ့အတွေ့အကြုံတော်လိုင်းရဲ့အတွေ့အကြုံဖြတ်တန်းမှုတဲ့လူဖက်ဒရယ်အကြောင်းကိုနားလဲလို့မဟုတ်ပဲနဲ့ပါတီကပါတီကြီးပဲတိုင်းရင်းသားလူတိုင်းမှာလာပြန်ရင်ငါတို့နိုင်မယ်ဆိုရင်ဟိုအမတန်ယူရဲစင်းတဲ့လူတွေကတော့နိုင်မှာပေါ့လေဒါပေမဲ့မျိုးသားရေးဝါဒအခြေခံခိုင်တဲ့ခိုင်ရောက်ပိုင်းလို့နေရမျိုးပါတော့ဘယ်တူပေါက်နိုင်မလဲ
ဟုတ်ကဲ့ခင်ဗျာโอเคกูหล่าซอบมุ้ยโคกะลีไลน์บอมขณะนี้ไปบ่าวครับเนี่ยจอตรอชินนี่ก็แห่ไปจิมาเลยจออิญซงอู้ตั้มหมองอู้ตั้มหมองลีไลน์บอมมายောက်นี่บาบิตูตุ๊ดๆซุนนี่มีเมียนลงยาบาเลยครับเน
ี่ยโอเคกุยดีเอเนดีอ่ะดิตัวปฐมคือ2000เนี่ยเองอ่ะโหโยยะกาดิยอโยโยวันนั้นนี่ก็เนาะป่าก็เนาะแกโหอลุลุโหดอะไรเฉยตัวด็อกเตอร์ดิก็อ้าไลဒေါက်တာအဲ့တော့ဗမာပြည်ကဒေါက်တာတွေကရှင်းကြောပဲဆိုတော့ဒေါက်တာရန်ကုန်ကြီးများတယ်အဲ့တော့လုံရဲတန်ရဲမတန်ရဲရည်တဲပါတာပေါ့တော့အတိုင်းသားပြည်နေဆိုတာကကျွန်တော်တိုင်းသားပြည်တော်များဆိုင်ပြည်မြောက်ပိုင်းတောင်ပိုင်းရတဲ့ပြည်အကုန်ရောက်ဘူးတယ်ခိုင်ဆိုရင်တော့ဒါဟိုဗုဒ္ဓဘာသာရဲ့ဖြစ်ရင်မွတ်စလင်ရဲ့ဖြစ်ရင်တိုင်းသားတွေမှာသူကအဆိုးဆုံးပါပဲဟောဒါဟူသူကယူပေါ်ကွယ်ဒီအောင်နိုင်မှာဒီဖယ်ဒီဘုံကိုပြင်တယ်လို့ပြောတယ်ဖယ်ဒီဘုံကိုပြင်တဲ့အခါဆက်လို့ဖြစ်စီတော့တရားဒီအဆက်ဆိုးကလောက်သွားတယ်ဒါသူပါပြူတယ်ဆက်လို့ခြားပါတီတွေကိုလည်းသူကငံငယ်ပြအောင်လုပ်ထားတယ်ဒီဖယ်ဒီဘုံကိုပြင်လို့မရအောင်တိုင်းသားတွေကိုဟိုစီးရုံးလို့မရအောင်အဆက်တည်းပြအောင်လုပ်တာဒီဒီကတော့စစ်အာဏာရှင်ပါပဲပြောချင်တာတော့စစ်အာဏာရှင်တွေလုပ်တဲ့ဒါလားဘယ်လိုဒီဟာဗျူးလက်ဆောင်စီမံကြီးသူတို့လုပ်တယ်ဒီပြည်ပုံအခြေအနေရှင်နဲ့လုပ်တာဒီဗမာပြည်စထောင်ရတာဥပဒေအရရှိပြီးသားတော့အင်္ဂလိပ်ဘက်ကလည်းရှိပြီးသားဗိုလ်ချုပ်တဲ့ဘက်ကလည်းရှိပြီးသားဥညံလက်ခက်ကလည်းရှိပြီးသားဒီဘာလို့ဒီပြည်ပုံကို2008ကြီးကိုပဲအတီလုပ်လာဗမာပြည်ကဒီက2008ကြီးအစပြီးတာမဟုတ်ဘူးဟိုရှိရရင်ရှိရလေဟုတ်ကဲ့တော့ပါပဲ
ဟုတ်ကဲ့ပါကျေးဇူးပါကျွန်တော်နောက်ထပ်2008ဦးဖိတ်ခေါ်ကြပါလေဦးစိုးဝေတူတုတ်ဆွေးနွေးမြင်းများလို့ရပါတယ်ခင်ဗျဟု
တ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ပထမဒီရခေါ်တဲ့ဟိုတိုင်းရင်းသားကောင်းစဉ်ကတော့ကျွန်တော်တို့ဒီပေါ့လေဒီတိုင်းရင်းသားအခုနဲ့ပတ်သက်လို့ဟိုကရားပြည်ကဘုကျောင်းဆန်းမြင်းကြီးကျောင်းနဲ့ပတ်သက်လို့ခေါ်တာဆိုတော့အခုဆွေးနွေးရနေတော့နည်းနည်းကွဲလဲနေတာပေါ့နော်ကျွန်တော်ပြောရမယ်ဘမားဆိုတာလည်းအမှန်တိုင်းရင်းသားပါပဲနော်ကရားမှာတိုင်းရင်းသားမဟုတ်ပါဘူးဘမားလည်းတိုင်းရင်းသားပါပဲဘိုးဘွားကျတာလည်းမဟုတ်ပါဘူးကျွန်တော်တို့ရာစုဆက်ဆက်ကနေဘိုးဘေးတွေအတူရှင်ပြဲနေဖြစ်နေကြတာတိုင်းရင်းသားဆိုတဲ့စကားမပေါ်ထုတ်ခင်ကဘာပြဿနာမှမရှိဘူးအဲ့တိုင်းကဆိုတဲ့စကားပေါ်ထုတ်နေကမှာကျတဲ့လူတွေဖြစ်နေတယ်။သူဘုကျောင်းဆန်းပြောခဲ့ပါလေ။ကိုယ်ကြီးခက်လွယ်လွယ်ကျူးပန်းစင်ကအတင်းကြီးကျက်ပါမှတကျ။ဒါဖက်ဒရယ်မျိုးပါပဲဘုကျောင်းဆန်းချက်မခက်တဲ့ဖက်ဒရယ်မျိုး။ကိုယ်အဲ့ကရားပြည်နယ်မှာဖြစ်နေတဲ့ဘုကျောင်းဆန်းကြောက်ရွံ့နေပတ်သက်လို့။ဒီဘုကျောင်းဆန်းကဖက်ဒရယ်ပြည်ထောင်စုကျူးကျွမ်းနေခြင်းလမ်းခွလမ်းမှာကြောက်ဆုံးသွားတယ်။ဆိုတော့
ไอ้ใจน่ารีโอเพลย์มูบุจองซ่ามาเป็นไงนี่ยังคุณละมาจ้าส่งนี่ลูกบุจองซ่าเซนนี่ตัวรู้บ่เนาะကျွန်တော်ပြောဦးမယ်ရပ်ပြီးတော့
ဟုတ်ကဲ့တူတူလေးတော့ပြောပြပါခင်ဗျာ
ကျွန်တော်တို့ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်တို့မြန်မာနိုင်ငံမှာအစ်တဲ့တိုင်းပေါ့ဗျာအာနာရှင်လွတ်လိုက်ရပြီးတဲ့နောက်ပိုင်းမှာအာနာရှင်အစိုးရဒီအာနာရှင်ဌာနဆိုတာအာနာရှင်ဆိုတာဒီစုမှုသွားတဲ့အခါမှာတိုင်းနာဒေတာတွေမှာပေါ့လူနည်းစုပေါ့ဗျာတိုင်းနာဆိုတာပမာလဲပမာတော့လူနည်းစုပေါ့တိုင်းနာပါပဲဆိုတော့ကာဒီတနက်ရဲ့ဂျားထဲမှာနေထိုင်ကြီးပြေးနေရတဲ့အခါကျတော့တို့အကြောက်တွေရှိနေတယ်နော်ဒီကြေတနာတွေမှာဒီအကြောက်တွေအကြောက်တွေအကြောက်တွေအကြောင်းပြီးတော့ဖြစ်နေတဲ့ကြေတနာလို့ကျွန်တော်ကထင်ပါတယ်
ဟုတ်ကဲ့ခင်ဗျအခုဆိုရင်ကျေးဇူးပါကျွန်တော်နောက်ထပ်သတင်းရှင်တူပြေးစာကျွန်တော်ဖတ်ချင်ပါတယ်ပြင်မနာဦးဖိုးကြီးတဲ့သူရေးထားတာကတော့ဒီမိုကရေစီနှစ်ချို့နိုင်ငံကြီးတွေကအာဏာရဘယ်ပါတီမဆိုအားနည်းချက်တွေပြုပြင်စရာအချက်များကတော့ရှိကြစမြဲပါတဲ့ NLD ရဲ့တိုင်းသားရေးကင်တွယ်မှုမှာလည်းအားနည်းချက်တွေတွေ့ရပါတယ်တဲ့ဒါပေမဲ့လည်းပထမဆုံးအာဏာရယူတဲ့အချိန်မှာတိုင်းသားတွေကို power sharing မလုပ်တာကထင်းသိမ်းရခတ်ပြီးတော့စစ်တပ်အကြိုက်ပြန်တွေ့သွားမှာစုလို့လို့ယူဆပါတယ်တဲ့ဘလူးပဲဖြစ်ဖြစ်2020ထပ်နိုင်ခဲ့လို့ရှိရင်တော့တိုင်းသားတွေကို power sharing ပေးကိုပေးရပါလိမ့်မယ်လေဒီလိုလှုပ်ရှားဖြစ် main power ဖြစ်စုစည်းပြီးတော့ဆက်အနာရှင်တက်ဆိုးရှင်မှုကိုမြင့်ဖြတ်ရပါလိမ့်မယ်တဲ့တိုင်းသားတွေအနေနဲ့ကလည်းအာဏာရတဲ့အခါမှာအဓိကယူမှန်းချက်ဖြစ်တဲ့ဆက်အနာရှင်အမြင့်ဖြုတ်ရေးကိုလုပ်ရပါလိမ့်မယ်တဲ့ပြည်မနာဦးဖိုးကြီးသူ့ရဲ့အမြင်ဖြစ်ပါတယ်ခင်ဗျကျွန်တော်ပင်နယ်စနွေတဲ့ဘူမူကြီးခေါကဖိတ်ခေါ်ချင်ပါတယ်ခင်ဗျဘူမူကြီးခေါကခုနကစနွေသွားတဲ့သရရှင်တွေရဲ့အမြင်လည်းသိရမှာပါအခုကျွန်တော်တခုပြေးချင်တာကအမျိုးသားဒီမိုစီအဖွဲ့ချုပ်အနေနဲ့အခုတိုင်းသားတွေနဲ့ဒေသတွေမှာဖြစ်နေတဲ့ပြဿနာကတိုင်းသားပါတီတွေနဲ့တော်လေးအားပြိုင်မှုကတော်လေးကြီးနေတယ်အဲ့တော့ညီနေကြီးလုပ်ငန်းစင်မှာရောတခြားတိုင်းသားအဖွဲ့အစည်းတွေလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ဆက်ဆံရေးမှာရောဘယ်လိုရှိပါလဲခင်ဗျာ
။ဟောကျွန်တော်တို့အပြည့်အစုံရတော့ဒီအနေဒီပါတီနာမည်ရခင်ပေါ့ဒီအစိုးရလက်ထက်မှာပြိမိတ်ခံတဲ့အချိန်မှာတော့ဒီကအပေါ်ဒီအားလုံးပေါ့လေဒီတင်းဒီပါဒီဒီဒီနဲ့အဖွဲ့ကောင်းဆောင်ရဲ့ပါတီအုပ်ကပြည်မြောက်ရေးအားလုံးဝိုင်းဝန်းတိုးပွားအန်ကြတာတော့တစ်ဆင်းနဲ့ရှိပါတယ်။ဒီလိုလည်းပဲနောက်ပိုင်းမှာဒီတက်နေပြီးတော့အစိုးရဖြစ်လာတယ်အစိုးရဖြစ်လာတဲ့အခါကျတော့အစိုးရဒီနိုင်ငံရေးကနော်ဒီ government ဒီဘာဘာလို့ politics ကတမျိုးဖြစ်လာတာပေါ့ဗျာ။ဒါကြောင့်လဲဆိုတော့အဖက်ဖက်ကိုခင်းကြီးဖို့လိုလာတဲ့ခါကျတော့ကျွန်တော်တို့တိုင်းရင်းသားဒီရဲ့ဒီဟိုအချက်နဲ့ဒီကျွန်တော်တို့ဂျန်ယူမှာပါဝင်ပူပေါ်မှုတဲ့တရားပြောတဲ့နေရာမှာဒီပြည်သားပေးပြီးတော့ဟိုဖြုတ်ဆုံးချိန်လို့တာတွေကမရှိအောင်ရှိလာပါတယ်။ဒီလည်းကျွန်တော်တို့ရဲ့ပါဝင်ကြရပါတယ်။ဘုဒ္ဓဒီအနေနဲ့မှာတက်ပြီးတက်ဦးစားပေးရမယ်ဖွံ့ဖြိုးရေးတို့စီးပွားရေးဇန္တာတို့ပညာသမ္မာရေးဇန္တာတို့အကွာအရာရာရှိလာတဲ့အပြင်ကိုအထက်ကလည်းပဲ2020ရေကောက်ကွယ်ပြီးလာတဲ့ခါကျတော့ဒီတော့ပဲအောင်နိုင်ရေးအစီအမံကြက်ကလည်းရှိလာတယ်ကြာဒါလည်းအားလုံးနိုင်ငံဥပဒေတရားနဲ့တွက်လာလို့ရှိရင်အခုတိုင်းရင်းသားအရေးနဲ့တိုင်းသားနိုင်ငံရေးကိုဒီအကအပါနဲ့ဒီဟိုပါလေလုပ်ဦးစားပေးတဲ့အဲမှာပါလာမယ်လို့တော့ပါလာတယ်လို့တော့ကျွန်တော်ယူဆပါပါဗျာ။ဒါဆိုင်နှုန်းကြီးဒီလိုမျိုးရခိုင်နယ်တစ်ဝက်လောက်လုံဆောင်နိုင်ခြင်းမရှိဘူးဆိုတဲ့ဟာတော့အချိန်အရရကိုကြည့်ပြီးတော့ကျွန်တော်တို့ကကြည့်ရင်တော့တဘောပေါက်လို့ရပါလေခင်ဗျ။
ဟုတ်ကဲ့ဦးခွန်ဥက္ကာရဲ့အမြင်မှာကိုလက်ရှိအမျိုးသားဒီမိုစီဖွဲ့ရုပ်ရဲ့မူဝါဒနဲ့လက်ရှိသွားနေတဲ့ညီနေလူငန်းစင်ဒီအခြေအနေပေါ်မှာအကောင်းမြင်မှုရောရှိပါလားအလားလာကောင်းတွေ့ရှိရလို့ရောမြင်ပါလား
ကျွန်တော်မြင်တော့မြင်ပါလားအလားလာကောင်းတွေရှိတယ်လို့မြင်ပါတယ်ဒါပေမဲ့တခြားသောဒီအရင်ရေးပြီးရေးတော့ပေါ့ဗျာတခြားသောဆက်ဆက်လောက်ကြရမယ့်အခြေအနေတွေနဲ့ပေါင်းလိုက်ရင်တော့ဒီလားလာကတော့ကျွန်တော်တို့ဒီရခိုင်တို့ဒီလိုတော့မပြောနိုင်ဘူးပေါ့အဲ့ဒီလိုတော့ပြောရအောင
်ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ဦးလာစောပြန်ရောက်နေတော့ဦးလာစောမေးချင်ပါတယ်ခင်ဗျအဲပြောရမယ်ဆိုရင်တော့ဒီဒီမိုကရေစီအခုပြောင်းကာလတွေမှာဘယ်နိုင်ငံမှစုမှာဒီအမျိုးသားရေးကောင်းထောင်မှုတွေနောက်လူမျိုးရေးအစိုးရမှုတွေကြုံရပါတယ်ကျွန်တော်နိုင်ငံမှာလည်းအခုအနေထားကတိုင်းသားဒီမူဝါဒနဲ့ပတ်သက်လို့အာဏာရပါတီရဲ့သဘောထားရှိလို့တစ်ဖက်မှာလည်းအစိုးရမှုတွေတိုင်းသားကြီးဘက်မှာလည်းအစိုးရမှုတွေကျွန်တော်ကြားနေမြင်နေရတာရှိတဲ့ခါကျတော့ပြောရမယ်ဆိုရင်နိုင်ငံရဲ့ဒီပြောင်စုရေးအလားအလာနဲ့ပတ်သက်လို့ပေါ့နော်ဖယ်ရယ်ပြောင်စုရေးအလားအလာနဲ့ပတ်သက်ဦးလာစောရဲ့အမြင်သိချင်ပါလေအလားအလာကောင်းတယ်ရောဦးလာစောမြင်ရလားအပြုသဘောမြင်ရလား
အော်လူရတော့လေအာအမတန်ဘဘဒီကျွန်တော်တို့ဒီပြောင်စုကြီးမှာကျွန်တော်၄၀ချင်းလွတ်လပ်ရကြတယ်ကတိုင်းရင်းသားတွေအနေနဲ့
ဟိုအကုန်လုံးသူရဲ့တန်းသူခင်ခံစားခွင့်ပြည်နာတွေအများကြီးသူသူဝဝပြည်နာဒီပင်းဖြစ်ပြနာကြုံလာခဲ့ရတယ်ဆိုတော့အခု democratic opening တခုမှာတော့ကျွန်တော်တို့ကကောင်းမြင်ပါတယ်ဒါပေမဲ့အားကြီးရလွယ်လည်နေတော့ဖြစ်ပန်းရမယ်တော့မထင်ဘူးကျွန်တော်နောက်တစ်ခုကကျွန်တော်ဝန်းနေတာကဗမာဒီဗမာလူမျိုးတွေကြားထဲမှာအာဏာရတဲ့ပါတီကြံ့ခိုင်ရေးအပေါဝင်ပေါ့လေဒီလူတွေကအရင်သားဒီရဲ့လူမျိုးမှုဘဝစီးပွားရေးဘဝအမျိုးသားခံစားချက်တွေကိုမနိုင်မှုတော်တော်လွဲမှားတယ်နားမလည်နိုင်ကြဘူးအဲ့တော့ဒီ mindset ကိုတော့ပြောင်းဖို့လိုတယ်အာဏာရှိတဲ့လူတွေကအဲ့တော့သူကကျွန်တော်တို့ကျင်းကြောင်းတယ်လို့မြင်တယ်အဲ့တော့ခံရတဲ့လူကခံရတဲ့လူပဲသိတယ်အဲ့တော့ကျွန်တော်တို့ဒန်းတူရည်တူဆက်ဆံဖို့အတူကသဘောထားကြည့်ဖို့အတူကိုတောင်းမယ်ဆိုလို့ရှိရင်ကျွန်တော်တို့ကကိုလူရှင်တဲ့ model ကိုထုတ်ပြတယ် creative confederation model ထုတ်ပြတယ်အာနာရှိတဲ့လူတွေသဘောထားကြည့်တဲ့လူတွေကကိုဘာဖက်တဲ့ဘာ model ကိုမှလည်းထုတ်မပြဘူး NLD ဆိုရင်ခုတည်းကဘာ model မှကိုလည်းကျွန်တော်မပြောတာလည်းမရှိဘူးအဲ့တော့ဘာမှကြောက်ဘူးလားကျွန်တော်တို့အတူပြောတဲ့ပုံစံအခိုင်အမာဖြစ်ပြီး energy သူတို့ပြောတဲ့ပုံစံတစ်ခုပဲအခိုင်အမာလက်မခံရင်ကျွန်တော်တို့အဆုံးရောက်တဲ့ဆိုတဲ့ခါကျတော့ကျွန်တော်တို့ဒီကျွန်တော်တို့အောက်ခြေမှာနေရတဲ့เนาะကျွန်တော်တို့နိုင်ငံစကားပြောရင်ခရီးဆုံးချုံးနေတဲ့အဖိနှိတ်ခံနေရတဲ့တိုင်းရင်းသားလူမျိုးတွေတင်းနဲ့ဘယ်လိုလိုရပ်တည်ရတော့မလဲအဲ့ဒီပြဿနာရှိတယ်အဲ့လိုသဘောထားကြည့်ဖို့เนาะဘန်းတူဆက်ဆံဖို့ဆိုတဲ့ mindset လေးကိုလက်မတော့လက်ခံခြင်းပါတယ်ဒါပဲလက်မခံဘဲနဲ့ဖက်ဒရယ်စနစ်ကိုဘလောက်ပဲအော်ဒါကျွန်တော်မရှိဘူးဗျာတော့ဒါပဲရှိပါလိမ့်မယ်အဲ့တော့ဗမာပြည်ရဲ့အနာဂတ်ကတော့ကျွန်တော်မြင်နေဒီတိုင်းဆိုရင်တော့နောက်10နှစ်15နှစ်လည်းဖြည့်ဆွဲအောင်မဟုတ်ဘူ
းဟုတ်ကဲ့ခင်ဗျာကျွန်တော်တို့အခုတည်းလီလိုက်အချိန်လေးဆီသွားလို့ပါအဓိကပါဝင်ဆွေးနွေးပေးတဲ့ဒီ ENV ပါတီကဦးလှစောနောက်ပိုးအမျိုးသားလူမျိုးရေးပါတီကဘုံမူခွန်ကကျေးဇူးအများကြီးတင်ပါတယ်ခင်ဗျာတို့ရရှိနေအားလုံးလည်းကျေးဇူးအများကြီးတင်ပါတယ်တည်းလီလိုက်ဆီစဉ်ဒီမှာပဲကျွန်တော်ကပြပါ
ထောက်လုပ်သူဘဆွန်မွန်နဲ့အတူကုသညုံဦးစီစဉ်တင်ဆက်တဲ့ဒိုင်းလေးလိုင်းဆွေးနွေးခန်းကိုကြားခဲ့ရတာပါရှင်။ VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10နာရီနဲ့17နာရီအထိလိုင်းဒိုမီတာ30နဲ့52တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါ။အခုတော့ကြန့်ရှိနေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုကြောင်လုံးကပြောပြပေးပါဦး။
အမေရိကန်သမ္မတဒေါ်နယ်ထရန့်ဒုတိယတစ်ချိန်နိုင်ငံတော်အခြေပြမင်ကွန်းဒီကနေ့ပြောကြားမှာဖြစ်ပါတယ်မင်ကွန်းကတော့ညင်ညင်ရွရွကိုရှေ့ရှုပြီးပါတီဆွဲမထားပဲအကောင်းမြင်သဘောထားရည်နဲ့ပြောကြားမှာဖြစ်တဲ့အကြောင်းလဲအင်ဗျူရောကကြိုတင်သတင်းထုတ်ပြန်ထားပါတယ်သမ္မတထရန့်ရဲ့သမ္မတသစ်ချန်သစ်စာချိန်ဆိုပွဲကော်မတီအနေနဲ့အလူရှင်ရဲ့စီးရင်တဲ့၃ဆတွေကိုတင်သွင်းဖို့ပြည်သူ့ဆိုးရရှင်တွေကတောင်းဆိုလိုက်ပါတယ်2019ခုနှစ်ကသမ္မတထရန့်ရဲ့ချန်သစ်စာချိန်ဆိုပွဲနဲ့ဆက်နွယ်နေတဲ့အခမ်းအနားတွေလက်ခံရရှိထားတဲ့ဒေါ်လာ109သန်းကိုကော်မတီကအလွဲသုံးစားလုပ်ခဲ့တာဆိုတော့နောက်ပတ်သက်လို့ပြည်သူ့ဆိုးရရှင်တွေကစုံစမ်းစစ်ဆေးနေကြတာပါမြန်မာနိုင်ငံပအဝင်ကဘာတဝမ်းဒီမိုကရေစီလွတ်လပ်ခွင့်နဲ့ဆက်လက်ကြာဆင်းနေဆဲဖြစ်တဲ့အကြောင်းဝါရှင်တန်ခြေဆိုင် Freedom House ရဲ့အစီရင်ခံစာချက်ကဖော်ပြလိုက်ပါတယ်။နိုင်ငံပေါင်း195နိုင်ငံကအခြေအနေတွေကိုဆက်စစ်လေ့လာထားတဲ့အစီရင်ခံစာထဲမှာမြန်မာနိုင်ငံကိုတစ်စိတ်တစ်ပိုင်းလွတ်လပ်ခွင့်ရှိတဲ့နိုင်ငံဖြစ်နေသတ်မှတ်ခဲ့တာပါ။မြန်မာဆွေရကိုလက်နက်ကင်တော်လန်နေကြတဲ့တိုင်းဒေသနဲ့ကင်အဖွဲ့အစည်းလေးကို Facebook လူမှုကွန်ရက်ကဖယ်ရှားလိုက်တဲ့အကြောင်းဒီနေ့ပဲကြေညာလိုက်ပါတယ်။အေရခိုင်တပ်ဖွဲ့ MNDA ကိုကန်တပ်ဖွဲ့ KIA ကချင်လက်နက်ကင်အဖွဲ့နဲ့ TNL တောင်းပလောင်ဖွဲ့တွေက NLA ရှိတဲ့အဖွဲ့အစည်းတွေဖြစ် Facebook စာမျက်နှာကဖယ်ရှားလိုက်တဲ့အကြောင်းဒီနေ့ပဲကုမ္ပဏီကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။လက်နက်ကင်အဖွဲ့၄ဘက်ကိုအားပေးထောက်ခံသူတွေကုစားပြုသူတွေကိုနောက်ထပ်တွေ့ရှိတဲ့အခါ Facebook စာမျက်နှာပေါ်ကဖယ်ရှားသွားမယ့်အကြောင်းလည်းကြေညာချက်ကတရေပေးထားပါတယ်။ကျန်းဖက်ဝါရီလှရှားမှုစနေကြအမုန်းပွားအောင်ကျူပတ်မှုလူများပြားတက်ပြတ်မှုနဲ့လူမောင်မှုကုန်မှုတွေလိုရာဇဝင်မြောက်တဲ့လူရဲမှုတွေပါဝင်ပြစ်ကတ်ဖြစ်စေတဲ့လူရဲတွေကိုလက်ခံမှာမဟုတ်ကြောင်းလဲပြောဆိုထားတာပါ
တရင်အချင်းချက်ကိုကြောင်းလုံးကြီးညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လို့ရမှုကမဆုံမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vasco Volaric ဖြစ်ပါတယ် VOA American အသံမနက်ခင်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီအထိလိုင်းဒိုမီတာ24 kHz 1နှစ်33ညလိုင်းဒိုမီတာ40 kHz 9440လိုင်းဒိုမီတာ58 kHz 9809နဲ့လိုင်းလတ်မီတာ190 kHz 1509ရောကနေဖန်ယူနာဆင်နိုင်ပါတယ်တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျေးမွှေးလမ်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မအနင်္ဂလာပါ
This program has come to you from the Voice of America, Washington.